Welcome to the Voice of America in Burmese.
Facebook ကုမ္ပဏီကကြေညာနေမှာပြောပါတယ် Facebook ကလက်လက်စွာပြောဆိုမှုအတွက်ခွင့်ပြုထားတာကိုအခွင့်ကောင်းယူပြီးဆန္ဒမဲပေးမှုကိုဂျောင်းဝင်နှောက်ရှက်မှာစိုးရိမ်တဲ့အတွက်အခုလိုလှုပ်ဆောင်လာဖြစ်ကြောင်းလည်းပြောပါတယ်ဒါပြင်ရွေးကောက်ပွဲမဲရလာတည်ငြိမ်ဝင်မဖြစ်ခင်မှာအနိုင်ရကြောင်းကြေညာဖို့ကြိုးစားတဲ့သူတွေရဲ့ Facebook ပေါ်ရေးသားချက်တွေအတွက်ဘယ်ဝင်ရောက်ရှင်ပြန်သူဒါမှမဟုတ်ဘယ်မဲဆွဲအဖွဲ့ကကြေညာတာဖြစ်ကြောင်းထင်ရှားအောင်တစိုက်ကပ်ဖို့လုပ်မှာဖြစ်ပြီးဒီလိုလောက်တာဟာမဲဆန္ဒရှင်တွေနစ်နာအောင်လုပ်တာကိုဖယ်ရှားဖို့အတွက်လှုပ်ဆောင်မှုပုံမကျပြန့်အားကောင်းလာစေမှာဖြစ်ကြောင်းလည်းပြောပါရယ်။အခုလို Facebook မှာလှုပ်ဆောင်မဲ့ပြောင်းလဲမှုနဲ့ပတ်သက်ပြီး Facebook ကုမ္ပဏီအကြီးကဲ Mark Zuckerberg ကကြေညာခဲ့တာဖြစ်ပြီး Coronavirus ခရောဂါကြောင့် American ရွေးကောက်ပွဲအတွက်စာလိုက်ကနေမဲပေးမှုတွေရုတ်ချီးတိုးလာတာလို့ထူးခြားတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်ပြီးစိတ်ပူကြောင်းလည်းပြောပါရယ်။ Facebook မှာလက်ရှိကြော်ညာနေတဲ့နိုင်ငံရေးကြော်ညာတွေအတွက် Facebook ကဆက်လက်တောင်းခွင့်ပေးမှာဖြစ်ပေမဲ့ကြော်ညာတဲ့ကစာသားဒါမှမဟုတ်ဒီဇိုင်းကိုပြန်ပြီးပြင်ဖို့လုပ်ရင်တော့ပိတ်တင်မှာဖြစ်ကြောင်းလဲ Facebook ကပြောပါတယ်။နောက်ဆုံးအတော့ဖြစ်တဲ့ Taliban အကြမ်းသား400လောက်ကိုပြန်ပြီးလွှတ်ပေးလိုက်ပြီလို့ Afghan Anabain တွေကကြေညာပြင်းနေမှာပြောပါတယ်။ဒါဟာနှစ်ဖက်အကြမ်းသားလဲလှယ်အစီအစဉ်ပြီးဆုံးသွားတာဖြစ်ပြီး Afghanistan အစိုးရနဲ့ Taliban တို့ကြား American ဂျောင်းဝင်ဆစ်ဆက်ပြီးတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲစတင်နိုင်တော့မှာဖြစ်ပါတယ်။အကျဉ်းသားလဲလှယ်ရေးအစီအစဉ်ပြီးဆုံးသွားပြီဖြစ်ကြောင်းအာဖဂန်အစိုးရပြောခွင့်ရဂျက်ဗစ်ဖိုင်ဆာကကြေညာခဲ့တာပါ ဒီထဲမှာအကျဉ်းသားတစုအတွက်ပြန်လွှတ်ပေးရေးမပေးရေးဆုံးဖြတ်ချက်ချဖို့လိုနေသေးကြောင်းနဲ့ဒါဟာသူတို့ထဲမှာနိုင်ငံခြားသားတွေကိုတိုက်ခိုက်သူတွေပါပါနေတဲ့အတွက်အနောက်နိုင်ငံတချို့ကပြန်လွှတ်ပေးတာကိုလက်မခံတာကြောင့်ဖြစ်ကြောင်းနဲ့ရှင်းပြပါတယ်။တန်တမာရေးချိုးဖောက်မှုတွေလုပ်နေပြီးဖြစ်ပြီးတိုက်ရိုက်ရှင်းလင်းမှုတွေကိုချက်ချင်းဆနိုင်မယ်လို့ထင်ကြောင်းလဲ Pfizer ကပြောပါတယ်။တချိန်တည်းမှာပဲငင်းချင်းညှိနှိုင်းသူတွေဟာတာလီဘန်တွေနဲ့စတင်ဆွေးနွေးဖို့ဒိုဟာမြို့ကိုလေယာဉ်နဲ့တွားရောက်နေပြီးဖြစ်ကြောင်းလဲအာဖဂန်ရာရှိတွေကပြောပါတယ်။
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.13 ညဘိုင်းဒိုမီတာ40 kHz 8.13 ညဘိုင်းဒိုမီတာ51 kHz 5805နဲ့ဘိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရှင
်ကျွန်တော်ရမထွန်းမှာ VOA American အသံရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်မြန်မာနိုင်ငံမှာကျန်းမာရေးနဲ့အရစာဝန်ကြီးဌာနရဲ့စက်တင်ဘာလ3ရက်နေ့ညပိုင်းထုတ်ပြန်ကြေညာကိုဗစ် -19 ရောဂါကူးစက်သူနောက်ထပ်53ထပ်မံတွေ့ရှိခဲ့တာကြောင့်ကူးစက်ခံရသူစုစုပေါင်း1111ယောက်ရှိသွားပြီဖြစ်ပါတယ်။မနက်ပိုင်းတော့ကူးစက်သူက63ယောက်ရှိတယ်လို့ထုတ်ပြန်ထားတာပါ။ညပိုင်းထုတ်ပြန်ကြေညာတက္ကသိုလ်နမူနာ1100ကျော်ကိုစမ်းသပ်စစ်ဆေးတာမှာရောဂါပိုးကူးစက်ခံရသူနောက်ထပ်53ယောက်ကိုထပ်မံတွေ့ရှိခဲ့တာဖြစ်ပါတယ်။အယောက်30ကရခိုင်ပြည်နယ်ကဖြစ်ပြီးရန်ကုန်တိုင်းက19ယောက်ဖြစ်ပါတယ်။ကျန်းတဲ့ရောက်ကတော့မွန်ပြည်နယ်မန္တလေးတိုင်းနဲ့ရှမ်းပြည်နယ်တွေကဖြစ်ပါတယ်စက်တင်ဘာလ2ရက်နေ့က3ရက်နေ့အထိ24နိုင်ရည်အတွင်းစောင့်ကြည့်လူနာ82ယောက်တိုးလာခဲ့ပါတယ်မြန်မာနိုင်ငံမှာ COVID-19 ကြောင့်သေဆုံးသူ6ယောက်ရှိကြောင်းကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ပြည်နယ်တိုင်းဒေသတွေမှာကူးစက်မှုတွေကိုတွေ့နေရချိန်မှာပဲမြို့တော်နေပြည်တော်ကိုလာရောက်မဲ့သူတွေအားလုံးမဖြစ်မနေ quarantine တိကျခွဲထားစောင့်ကြည့်ဖို့နဲ့ရောဂါစမ်းသပ်စစ်ဆေးဖို့စည်းကမ်းတွေကိုနေပြည်တော်ကောင်စီကဗုဒ္ဓဟူးနေ့ကချမှတ်လိုက်ပါတယ်ကူးစက်မှုတွေဖြစ်ပွားနေတဲ့နေရာဒေသတွေကနေတာဝန်ရှိသူခွင့်ပြုချက်မပါဘဲလာသူတွေဟာရောဂါနဲ့ကျင်းစစ်ဆေးဆက်သခံရမှာဖြစ်ပြီး21ရက်ကြာ quarantine နေရာမှာဖြစ်ပါတယ်။ရောက်ရှိပြီးပထမ14ရက် quarantine တာရောဂါစစ်ဆေးပြီးတဲ့နောက်9ရက်ထပ်မံနေစေပြီးနောက်ထပ်ရောဂါစမ်းသပ်စစ်ဆေးမှာဖြစ်ပါတယ်။တာဝန်နဲ့ခွင့်ပြုချက်နဲ့လာသူတွေကလည်း quarantine 9ရက်ဝင်ရမှာဖြစ်ပြီးနှစ်ကြိမ်တကာ covid စစ်ဆေးခံရမှာဖြစ်ပါတယ်။နေပြည်တော်ကရောက်ရှိလာပြီးနောက်တစ်ရက်နဲ့9ရက်မြောက်နေ့တွေမှာရောဂါစမ်းသပ်စစ်ဆေးခံရမှာဖြစ်ပါတယ်။စက်တင်ဘာလ9ရက်ကနေ17ရက်နေ့အထိဗီဒီယိုကတင်ပြလုံမဲ့ American ASEAN ဆွေးနွေးပွဲအရှိအရှာထိပ်တည်ကြီးလာကန်အာဆီယံဒေသဆိုင်ရာဖိုရမ်နဲ့မဲခေါ American မိတ်ဖက်နိုင်ငံများနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးကို American နိုင်ငံခြားရေးဝန်ကြီး Mike Pompeo ပါဝင်တက်ရောက်မယ်လို့ American နိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။ပထမဆုံးဝန်ကြီး Mike Pompeo ကစက်တင်ဘာလ9ရက်နေ့မှာကျင်းပမယ်အရှိအရှာထိပ်တည်ကြီးလာကန်နိုင်ငံခြားရေးဝန်ကြီးအစည်းအဝေးကိုတက်ရောက်မှာဖြစ်ပြီးအရှိအရှာဒေသတွင်းနိုင်ငံရေးနဲ့လူကြိုးရေးကိစ္စတွေကိုပါဝင်ဆွေးနွေးမှာဖြစ်ပါတယ်။နိုင်ငံတွေရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုဆိုင်ရာမူရေပေါ်မှာအခြေခံပြီးအင်ဒိုပစိဖိတ်ဒေသအတွင်းလွတ်လပ်ပွင့်လင်းတဲ့ဒေသဖြစ်ရေးကျိုးပန့်ချက်တွေအပေါ်မှာဦးစားပေးဆွေးနွေးသွားမှာဖြစ်ပါတယ်။အဲ့ဒီနေ့မှာပဲအမေရိကန်နဲ့အရှေ့တောင်အရှာနိုင်ငံများအဖွဲ့အာဆီယံဝန်ကြီးအဆင့်အစည်းအဝေးကိုပါဝင်ဆွေးနွေးမှာဖြစ်ပြီးအမေရိကန်နဲ့အာဆီယံမဟာဗျူဟာမိတ်ဖက်လက်တွဲမှုအစီအစဉ်ရဲ့တိုးတက်ဖြစ်ပေါ်မှုတွေကိုဆွေးနွေးသွားမှာဖြစ်ပါတယ်။စက်တင်ဘာလ17ရက်နေ့ကတော့မဲခေါင်အမေရိကန်မိတ်ဖက်လက်တွဲမှုအစီအစဉ်တရားဝင်စတင်မဲ့အစည်းအဝေးမှာပူးတွဲသဘာတူအဖြစ်ဆောင်ရွက်မှာဖြစ်ပြီးမြန်မာ၊ကမ္ဘောဒီးယား၊လာအို၊ထိုင်းနဲ့ဗီယက်နမ်နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေနဲ့ဆွေးနွေးမှာဖြစ်ပါတယ်။အဲ့ဒီတနေ့တည်းမှာပဲဝန်ကြီးပုံပီယိုက39ကြိမ်မြောက်အာဆီယံဒေသဆိုင်ရာဖိုရမ်ဝန်ကြီးအဆင့်ဆွေးနွေးပွဲကိုပါဝင်တက်ရောက်မှာဖြစ်ပါတယ်။တိဘက်ဒေသကိုတရုတ်အသွင်ပြောင်းလဲပြည်ရေးတရုတ်သမ္မတရှီဂျင်ပင်ကဆော်ဩနေတာဟာတိဘက်ဒေသရဲ့မူရင်းတရုတ်တကံနဲ့တိဘက်ယဉ်ကျေးမှုအတွက်အန္တရာယ်ရှိနေတယ်လို့လူ့ခွင့်ရေးအဖွဲ့တွေကပြောပါတယ်။မကြာသေးခင်ကပြုလုပ်ခဲ့တဲ့တရုတ်ကွန်မြူနစ်ပါတီအစိပြင်အစည်းအဝေးမှာတိဘက်ဒေသနာဂအုပ်ချုပ်မှုအကြောင်းဆွေးနွေးရမှာသမ္မတရှီကရှီချွန်းယူနန်ဂန်ဆူနဲ့ဂျင်ဟိုင်းပြည်နယ်တွေကတိဘက်နယ်မြေတွေမှာတည်ငြိမ်မှုရရှိရေးမဖောက်ထွင်းနိုင်တဲ့ခံတပ်တစ်ခုတည်ဆောက်ရမယ်လို့ပြောခဲ့ပါတယ်။တိဘက်ဗုဒ္ဓဝါဒဟာခွဋ်ထွက်ရေးအင်အားတစ်ခုဖြစ်တယ်လို့တရုတ်ကယူဆထားတာဖြစ်လို့တိဘက်ဒေသမှာမြို့ချစ်စိတ်သွင်းတဲ့ပြည်내ပညာပေးအစီအစဉ်တွေကိုတရုတ်ကပြင်မှတ်ထားလှုပ်ဆောင်နေတာဖြစ်ပါတယ်။အဲ့ဒီအစီအစဉ်ကပြပရောက်တိဘက်အုပ်ဆောင်ဖုန်တော်ကြီးဒလိုင်းလာမကိုလက်မခံကြဖို့တိဘက်ဖုန်တော်ကြီးတွေကိုဖိအားပေးနေတာလည်းဖြစ်ပါတယ်။တရုတ်သမ္မတရှီကတိဘက်ကို ခင်ဗျတဲ့ socialist တိဘက်ဒေသအဖြစ်ပြောင်းလဲဖြစ်ဖို့လဲကြွေးကြော်နေပါတယ်။အဲဒီလိုပြောင်းလဲဖြစ်ဖို့ကအခြေခံပညာရေးမှာပြုပြင်ပြောင်းလဲမှုတွေလုပ်ရမှာဖြစ်ပြီးတိဘက်လူငယ်အတိုင်းကတရုတ်ပြည်ကိုနှစ်နှစ်ကာကချစ်မြတ်လို့သူတွေဖြစ်အောင်လုပ်ရမယ်လို့ပြောထားပါတယ်။တိဘက်ဗုဒ္ဓဘာသာကို socialist လူအဖွဲ့အစည်းနဲ့လိုက်လျောညီတွေဖြစ်လာအောင်ထဲထဲဝဝလမ်းညွှန်ချက်ပေးပြီးတိဘက်ဗုဒ္ဓဘာသာကိုတရုတ်ပုံစံသွတ်သွင်းရမယ်လို့လည်းသမရရှိကပြောပါတယ်။တိဘက်ဘာသာရေးယုံကြည်မှုနဲ့ပတ်သက်ပြီးသမရရှိရဲ့မှတ်ချက်စကားတွေဟာလူခုရေးစောင့်ကြည့်လေလာသူတွေအတွက်အမှုမဲ့အမှတ်မဲ့ထားလို့မရတဲ့ဇာတ်ကားတွေလို့လည်းတရုတ်နိုင်ငံဆိုင်ရာလူခုရေးစောင့်ကြည့်ရေးအဖွဲ့ HRW ရဲ့ Director Sophie Richardson က VOA Tibet တင်ဌာနကိုပြောပါရခင်ဗျာ။အိန္ဒိယဝန်ကြီးချုပ် Narendra Modi ရဲ့ကိုယ်ပိုင် website စာမျက်နှာ hack လုပ်ခံခဲ့ရပြီးအရေးပေါ်ကစ္စရေးလုပ်ငန်းတွေအတွက် digital ငွေကြေး cryptocurrency ကတဆင့်ငွေလူတန်းကြဖို့ hack လုပ်တဲ့သူတွေကအလှလိုက်ခံနေတဲ့အကြောင်းTwitter ကစက်တာပရိနိကအတိအပြုကြေညာခဲ့ပါတယ်။ပြီးခဲ့တဲ့ဇူလိုင်လတုန်းကထင်ရှားတဲ့ပုံကိုယ်တွေရဲ့ Twitter account တော်တော်များများကို hack လုပ်ခံခဲ့ရပြီးတဲ့နောက်အိန္ဒိယဝန်ကြီးချုပ် Narendra Modi ရဲ့ website အခုလိုခိုးယူသုံးစွဲခံရတာဖြစ်ပါတယ်။ Modi ရဲ့ website မှာအခုလိုဖြစ်ခဲ့တာကိုသိရှိခဲ့ကြောင်းနဲ့ account လုံခြုံရေးပြန်လည်ရရှိအောင်လုပ်ဆောင်နေတယ်လို့လည်း Twitter ကပြောပါတယ်။ဝန်ကြီးချုပ်ယုံကတော့သူ့ account မှာရေးသားထားတာတွေနဲ့ပတ်သက်လို့လက်တလောတစုံတရာမှတ်ချက်ပေးတာမရှိသေးပါဘူး။Twitter ကထိမ့်သိမ့်ကင်တွယ်နေတဲ့ဝန်ကြီးချုပ်မိုဒီရဲ့ website ကိုကြည့်ရှိသူ follower 1.5 သန်းရှိပါတယ်။ဒီဖြစ်ရမှာ follower 62သန်းကျော်ရှိတဲ့ဝန်ကြီးချုပ်မိုဒီရဲ့ပုဂ္ဂလိက Twitter account ကိုထိခိုက်တာတော့မရှိပါဘူး။တော့ကျွန်မနဲ့ခင်နောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ။
ကျွန်တော်ဝင်းမင်ပါမြန်မာနိုင်ငံလာမယ့်ရွေးကောက်ပွဲမှာအဓိကစောင့်ကြည့်မဲ့ Face Call ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ကိုဇူလိုင်လပုံတော့ကညှင်းလိုက်ပြီးဩဂုတ်လလယ်မှာပြန်ခွင့်ပြုမယ်ပြောခဲ့ပေမဲ့အသင်းအဖွဲ့အမှတ်ပုံတင်ရမှာလို့ပြန်ကန့်ခဲ့ပြန်ပါတယ်။ဒါပေမဲ့အခုတော့ပြန်ပေးမယ်ဖြစ်သွားပြန်ပါပြီ။ဘလို့ဖြစ်သွားတာပါလဲ။ဒီဘက်မှာရှေ့ရဲ့ရွေးကောက်ပွဲဘလို့စောင့်ကြည့်သွားမယ်ပေါ့ဒီအဖွဲ့အမှုဆောင်ဒါရိုက်တာစိုင်းရဲကျော်စွာမြင့်ကိုမေးထားပါတယ်။ဆိုင်ရဲကျော်သားမြတ်ခင်ဗျာအခုဘယ်လိုပြန်ဖြစ်သွားတာလဲ
ဒီပြီးခဲ့တဲ့ဘက်ကထွေထွေအုပ်ချုပ်ရေးဌာနကကျွန်တော်တို့အဖွဲ့ကိုယာယီမှတ်ပုံတင်ထုတ်ပေးတယ်အဲ့ဒါနဲ့ကျွန်တော်တို့ကော်မရှင်ကိုဒါကိုလက်ခံသလားလို့သွားတင်ပြတဲ့ခါမှာတော့မနေ့ကတော့ဖုန်းနဲ့ဆက်ပြီးတော့အကြောင်းကြားလာတယ်စောင့်ကြည့်လိုက်ကွင်းပြန်လဲပေးအပ်ပါတယ်ဆိုပြီးတော့ဒီနေ့ကျွန်တော်တို့ကော်မရှင်ရုံးကိုသွားပြီးတော့မှတရားဝင်စာရရှိ
ဟုတ်ကဲ့ဘယ်လိုပြန်ဖြစ်သွားတာလဲရလိုက်မရလိုက်နေလေ
ဟုတ်ပါတယ်ဗျာအဓိကကတော့ဗျာဒီဥပဒေမူပေါင်းကိုအတိတ်တဲ့ဖွင့်ဆိုတဲ့နေရာမှာကော်မရှင်ဒီပုံမှန်မူတည်ပြီးတော့မှဟိုဖွင့်ဆိုကြတဲ့သဘောလို့ကျွန်တော်ယူဆတယ်2015တုန်းကကျတော့စောင့်ကြည့်လိုက်ကောင်ကရက်ဖက်ဖွဲ့စည်းအတွက်ကိုကန့်သတ်မရှိဘူးဘယ်သူမှမဆိုစောင့်ကြည့်လိုက်ကောင်ကြီးတရှိတယ်ရန်ပုံငွေတွေဘယ်လိုပဲလက်ခံနိုင်ငံပြည်တွင်းကဖြစ်ဖြစ်ပြည်ပဖြစ်ဖြစ်2019မှာလည်းအခုလက်ရှိကော်မရှင်ပဲဒါတွေကိုပြဿနာမရှိဘူး2018မှာလည်းမရှိဘူးအခုကျတော့မှဒီတင်းဖွဲ့မပုံတင်လို့ရန်ပုံငွေလက်ခံတဲ့ကိစ္စတွေပေါ်မှာမူတည်ပြီးတော့မှဘယ်သူတွေကိုပေးမယ်ဘယ်သူတွေမပေးဘူးဆိုတဲ့အတိတ်ပဲဖွင့်ဆိုချက်တွေပြန်ပေါ်လာတဲ့သဘောပဲဆိုတော့ဒါကတော့ကျွန်တော်နဲ့ဥပဒေမူပေါင်းရဲ့အားနည်းချက်ပေါ်မှာအခြေခံပြီးတော့မှအခြေအနေကိုလိုက်ပြီးတော့မှဆုံးဖြတ်တယ်လို့ယူဆရပေါ့လေဆိုတော့ကျွန်တော်တို့ကတော့ပထမဆုံးကတော့စောင့်ကြည့်တဲ့လောက်ကိုမပေးဘူးဟိုတင်ဖွဲ့မပေါ်နေတဲ့ပတ်သက်လို့လည်းဘယ်သူမှမပေးရကြောင်းမပေးဘူးဆိုပြီးတော့မှဆုံးဖြတ်ခဲ့တယ်ဒါပေမဲ့လည်းကျွန်တော်တို့ရက်ဖက်အဖွဲ့အစည်းတွေကရောသတင်းမီဒီယာတွေကရောဒါနဲ့ပတ်သက်လို့စိုးရိမ်ပူပန်တယ်လို့ဝိုင်းပြောတဲ့ခါမှာတော့သူတင်ဖွဲ့မပေါ်နေတဲ့ပတ်သက်လို့ကျွန်တော်တို့ထောက်ခံချက်ပေးတာမျိုးနောက်ပြီးတော့မှအခုတော့နောက်ပိုင်းတော့ယာယီမှတ်ပုံတင်ကိုလည်းလက်ခံတယ်စောင့်ကြည့်တဲ့လောက်ကိုပေးတယ်ဆိုတဲ့သဘောပါပဲဟု
တ်ကဲ့တော့နောက်ကော်မရှင်ဖြစ်လာရင်တော့ဒါပြန်ကြောင်းကောင်းကြောင်းလိုက်တာပေါ့
ဟုတ်ပါတယ်ဗျာ
ဟုတ်ကဲ့တော့ရေးရှိမှဘယ်လိုဖြစ်တယ်
ဒီရှိမှတော့စောင့်ကြည့်တဲ့လောက်ကွင်းဟာဒီတွင်မှာရှိနေရက်ဖက်ဖွဲ့စည်းတိုင်းကိုအတွက်ကိုအခွင့်အရေးဖြစ်တဲ့နဲ့ဒါကိုဥပဒေအရကွယ်ပေးထားဖို့လိုမယ
်ဒီနေရာမှာလက်ရှိအတွက်ကတော့ဘလောက်ရှိလုပ်ပိုင်ခွင့်အတိုင်းအတာရှိတယ်ဆိုတာကိုပြောလိုက်ပြလား
ကျွန်တော်တို့ကတော့တီးကြားကန့်သတ်တာတော့မရှိဘူးကော်မရှင်က2020ခုနှစ်ဆိုထုတ်ထားတဲ့ဒီစောင့်ကြည့်လိုက်တဲ့လုပ်ငန်းစဉ်တွေကိုကြည့်ခွင့်ရှိပါမယ်မဲဆွဲရာနေစပြီးတော့နောက်ဆုံးရလဒ်တွေကိုစောင့်ကြည့်သေးတာလည်းဒီပေါ့ဒါပေမဲ့မသိရသေးတာကမဲယုံယူကောက်ပွဲနေကြရင်ရောကျွန်တော်တို့ကိုအရင်လိုပဲလွတ်လွတ်လပ်ဝင်ရောက်ခွင့်ရအောင်မလားဆိုတာတော့မသိသေးဘူး။ဘာဖြစ်လို့ဆိုတော့ COVID-19 ကလည်းရှိရကြမလို့စောင့်ကြည့်ရတဲ့သူတွေကိုအထဲပေးမဝင်တာမျိုးအဲ့လိုမျိုးကန့်သတ်တာမျိုးကိုလည်းကျွန်တော်တို့စိတ်ပူတယ်။ကျွန်တော်တို့ကတော့ဆင်းရဲပူပန်မှုတွေကိုအဲ့လိုကန့်သတ်တဲ့နည်းနဲ့ဖြေရှင်းတာလည်းဆိုလို့ရှိလို့ရှိရင် ဒီချက်ပို့ပြီးတော့မှဒီချွန်ချန်စာပြီးတော့ဖြည့်ရှင်းစေခြင်းတယ်ဆိုတော့ဘောပါဗျာအခုလိုမျိုးပေါ့တက်ဖတ်မဖို့နေမရှိကြဘူးစောင့်ကြည့်ကမပေးဘူးလို့ဆိုရှင်တခြားနည်းနဲ့ဘယ်လိုလုပ်ရမလဲဆိုစဉ်းစားကြတယ်လို့ဆိုခြင်းတယ်အခုလည်းကိုဗစ် 19 ကိုလုတ်ပြီးတော့မှဆုံးဖြတ်စေခြင်းတယ်။ဟုတ်ကဲ့အဲ့တော့အခုလောလောဆယ်ဘယ်လိုမျိုးလို့ဖို့မှန်ထားလဲလူရင်းအောင်ပြောမယ်။ငကိုမူရင်းကတော့2009ရာလောက်နဲ့မှန်းတယ်။တုတ်ပေမဲ့လည်းပထမအကြိမ်မဲဆန္ဒရှင်စင်ပညာတက်ပတ်မှုကိုကျွန်တော်မမီလိုက်တဲ့အတွက်ကြောင့်မလို့တချို့အဲ့လုပ်ငန်းစဉ်တွေအတွက်ကိုရထားတဲ့ကိစ္စရောကျွန်တော်မလုပ်ခဲ့နိုင်တော့ဘူး။ဆိုတော့အခုတော့ရှိနေတဲ့လက်ရှိအ
်ပုံမှန်အဆင့်အထိဘယ်လိုခေါင်းစဉ်တွေနဲ့လေ့လာဆောင်ကြည့်နေရှိလဲ
အခုလက်ရှိဆိုရင်တော့မဲဆွယ်စီယုံရေးကာလရသဘက်9ဘက်လုံးကိုကြည့်နိုင်အရင်ကတော့ရသဘက်9ဘက်လုံးကိုကြည့်တယ်အခုကတော့နေပါဖြစ်ကြောင်းမလို့တေချာလာကတော့အနည်းဆုံးရသဘက်4 5 6ဘက်လောက်တော့ကျွန်တော်ကြည့်ဖို့စဉ်းစားရှိတယ်နောက်တစ်ခုကတော့မဲဆန္ဒနယ်တွင်ကြိုတင်မဲကိုအဲ့ဒါကိုကျွန်တော်တို့ဆောင်ကြည့်နေကြတယ်အခုကတော့ပို့ပြီးတော့မှအရေးကြီးသွားပြီ။ဒါဆိုကျွန်တော်တို့ quarantine center လေးရှိနေတဲ့ခါကျတော့နောက်တစ်ခုကတော့ဒီကောက်ပွဲနေရတော့သူရင်းအများဆုံးပါပဲ။လူ 2000 လောက်နဲ့ကြာထားတယ်။နောက်ပြီးတော့မှဒီယူကောက်ပွဲပြီးသွားတဲ့ခါမှာမဲယုံနေပိတ်တဲ့ခါမှာရတဲ့ရလက်တွေကိုစုပေါင်းတဲ့ဟာမြို့နယ်တွေမှာလုပ်တဲ့မဲရလက်တွေစုပေါင်းတဲ့ဟာကိုကျွန်တော်ကြည့်တယ်။
ဟုတ်ကဲ့မဲဆိုပဲကာလမှာအဓိက
ကတော့ဒီမဲဆက်ချီယုံရေးကာလမှာနိုင်ငံပိုင်အရေးမြစ်တွေကိုပါတီတစ်ခုအတွက်သုံးချပြီးလုပ်သလားဆိုတာမျိုးနောက်တစ်ခုကတော့ဒီဘာသာရေးလူမျိုးရေးကြားမှဖြစ်မှုတိုင်းရင်းသားဖြစ်မှုခြေခံပြီးတော့မှပုတ်ခတ်ပြောဆိုတာတွေ message ရှင်းနေတာလုပ်သလားနောက်ကမဲဝဲတာတွေလုပ်သလားနောက်ပြီးတော့မှအကြမ်းဖက်မှုတွေရှိသလားပြည်သူလူထုကိုချိန်ချောက်သလားအဲ့ဒါမျိုးတွေကိုစောင့်ကြည့်မယ
်โอเคခြေစင်းတိုင်းတင်မယ်ဆက်ကြတော့လေခင်ကျွန်တော်ဝင်မှာ
ရှိခိုင်ပြည်နယ်မှာကိုဗစ်ရောဂါတက်ခွဲအတီးပြူလူနာတွေတိုးလာနေတာနဲ့အမျှတော်လာလှုပ်ရှားမှုတွေကိုကန့်သက်ထားတာကြောင့်ဆစ်ဆောင်ဒုက္ခတွေတွေနဲ့ဒေသခံတွေစားနပ်ရိက္ခအခက်အခဲနဲ့ကျန်းမာရေးအတွက်စိုးရိမ်စရာကြုံနေရတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တနာထွန်းပါ။ရခိုင်ပြည်နယ်မှာကိုဗစ်ရောဂါဖြစ်ပွားမှုများလာနေတဲ့အချိန်မှာပဲဒေသတွင်းစစ်ရေးတင်းမာမှုတွေကြောင့်တိမ်းရှောင်နေသူတွေနဲ့ပဋိပက္ခဒေသတွေမှာနေထိုင်ကြသူတွေအတွက်ကျန်းမာရေးဆောင်ရှားမှုတွေမှာလိုအပ်ချက်တွေရှိနေသလိုစားနပ်ရိက္ခရှားပါးလာနေတယ်လို့အကူအညီပေးနေသူတွေကပြောပါတယ်။လနက်ကင်ပရိပက္ခတွေနဲ့ကပ်ဘေးတန်တဲ့ရခိုင်ပြည်နယ်မှာဒုက္ခသည်တွေအတွက်လိုအပ်ချက်တွေကပုံမုံများပြားလာနေတယ်လို့လည်းကြောက်တော်မျိုးနဲ့ညောင်ချောင်းစစ်ဆောင်စခန်းကတာဝန်ခံကိုခိုင်မျိုးအောင်ကပြောပါတယ်
။သူတို့ဒီတိုင်းပြည်ထောင်မရဘူးကိုပြည်နယ်ဆိုပြီးတော့ပြည်ထောင်ရေးနဲ့ကိုပြည်ကိုရောကမုံပြည်နယ်ဒီနေ့ဒီကဒေသနာနဲ့လက်သက်ရှိတယ်။ကျွန်တော်တို့ဒီကိုလာပိုင်းစစ်ရှိစစ်ခွင့်နေရှင်အင်းဒီဟာဒီခါကပြည်ပြည်အဲ့ဒီရှိမှကသူတို့ဒီပုံမှန်လိုပုံမှန်ထောက်ပြတဲ့ပုံစံမျိုးကဒီကိုခဲနဲ့ပတ်သက်ပြီးတော့ဒီဒီကမ္ဘာပေါ်ကကျွန်တော်တို့ကကိုယ်ပူနိုင်မှုဆိုရင်တော့ဒီပြက်လက်မှုအနေနဲ့တော့ရှိနေပါတယ်ဒီတော့အခုပြီးတော့မြေကိုပြီးတော့နေကြရတာကျွန်တော်တို့ကအဲတော့အခုချိန်မှာဒီစစ်သားဒီလူမျိုးရေးတန်ဖိုးတွေစစ်သားအင်ဂျင်နီယာတွေကျွန်တော်တို့ဘာမှဆက်သွယ်မရဘူးဒီကစစ်သားတွေကျွန်တော်တို့ဆက်သွယ်နေတာရှိတယ်
ကဲယောဂကြောင့်များမထွက်ရအမိန်နဲ့အိမ်မှာပဲနေကြဖို့အမိန်တွေထုတ်ပြန်ထားတဲ့ရခိုင်ပြည်နယ်မှာဒုက္ခသည်တွေအတွက်ကျန်းမာရေးဆောင်ရှောက်မှုတွေအားနည်းနေတာကလည်းအဓိကစိန်ခေါ်မှုတစ်ခုဖြစ်နေတယ်လို့ကိုခိုင်မျိုးအောင်ကပြောပါတယ်
အဲ့တော့ကိုဗစ်ကိုစိတ်မုန်းတော့ရှိပါတယ်။ဒါနဲ့ကိုဗစ်ကတောက်ကြကုန်တာကအိမ်မှာနေလို့မရဘူး။သူတို့အိမ်မှာသူတို့နေလို့ကိုမရလို့ပြီးလေထားရောက်လာတာ။ကျန်းမာရေးဌာနကနေပြီးတော့ကိုဗစ်တွေနဲ့အိမ်မှာစောင့်ဖြစ်ခင်ကလေးကတော့အခုဖြစ်နေတဲ့အနေထားမှာရောထူးထူးခြားခြားကိုကိုယ်ပြန်ပို့တာတော့မရှိပါဘူး။ငကိုအတိုင်းပါပဲ။ဆိုတော့ဒီကျန်းမာရေးနဲ့ပတ်သက်ပြီးတော့ဒီစိတ်ဆရာအောင်လို့ဒီလိုပါကဒီသူကြတာဒီလုံဆောင်ပြည်သားစီမံပေးတာတော့ကျွန်တော်ခုချိန်ကမပြရပါဘူး
။ကိုဗစ်ကပ်ရောဂါကိုတားဆီးကာကွယ်နိုင်ဖို့အတွက်ဆိုပြီးထုတ်ပြန်ထားတဲ့စည်းကမ်းချက်တွေအတိုင်းသာကြာကြာဆက်သွားမယ်ဆိုရင်စစ်ဆောင်စခန်းမှာရှိနေတဲ့ဒုက္ခသည်တွေအတွက်ပိုဆိုးရွားတဲ့အခြေအနေတစ်ခုဖြစ်လာနိုင်တာကြောင့်အစိုးရအနေနဲ့ဒေသခံတွေအတွက်ထည့်သွင်းစဉ်းစားပေးဖို့လိုအပ်တယ်လို့ရသေတောင်မျိုးနဲ့စစ်ဆောင်တွေအရေးကူညီဆောင်ရွက်ပေးနေတဲ့ကိုဘက်ကပြောပါရစေ။
ဒီလိုသာကျွန်တော်တို့ဒီ stay home ပုံစံမျိုးနဲ့ဒီ covid နဲ့ဒီလိုမျိုးအစားအသောက်တွေပြောပြီးတော့ခြေရော်တွေမျိုးတွေကိုပိတ်ထားမယ်ဆိုလို့ရှိရင်တော်တော်အခက်အခဲဖြစ်သွားမယ်ဗျာဒီကျွန်တော်တို့ဒီ safe ဆောင်တွေကိုမပြောနဲ့ကျွန်တော်မြို့ခံလူတွေလူထုတွေအတွက်တော်တော်ဒုက္ခအစင်းချင်းပေါင်းမျိုးစုံနဲ့ခံရမှာဗျာတော်တော် safe ဆောင်တွေအတွက်ဆိုတော့မတွေးရပါဘို့ဟိုကျွန်တော်တို့ဒီလူတွေတော်တော်ဒုက္ခရောက်နေကြရတယ်အားကြောင့်မိဖရဲ့လူဖြစ်တဲ့အုပ်ချုပ်နေတဲ့လူတွေကပြည်သူလူထုတွေအတွက်ဒေသခံတွေအတွက်
တိုင်းသားတွေတော့စဉ်းစားပေးဖို့ကျွန်တော်တောင်းဆိုခြင်းကြပါဘူး။ရခိုင်ပြည်နယ်အစိုးရအဖွဲ့ပြောခွင့်ရစီပင်သားရေးဝန်ကြီးဦးဝင်းမြင့်ကတော့စစ်ဆောင်စခန်းတွေနဲ့ပြည်ပခတ်ဒေသတွေမှာဖြစ်နေတဲ့အခက်အခဲတွေကိုအခုညီပေးဖို့ပြင်ဆင်ထားတယ်လို့ပြောပါရတယ်။ ဒီလိုဆောင်ပေးတော့မှာရှိပါတယ်။ဒါတပ်ပေါ်လက်အနေထားပေါ်မှာကျွန်တော်တို့ဒီအကြက်တဲမထဲရအောင်လို့ကျွန်တော်တို့ကန်ကျူးစားပေးနေတယ်ပေါ့နော်။မြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးမှူးရုံးကတော့ကပ်ဘေးသင့်နေချိန်မှာတိုက်ခိုက်မှုတွေကိုရပ်စဲထားဖို့ဒီတစ်ပတ်တည်းမှာပဲထပ်မံတိုက်တွန်းထားပါတယ်။ကမ္ဘာတဝန်းကပ်ရောဂါနဲ့ရေဆိုင်နေရချိန်မှာ ဒီကိုဗစ်ရောဂါကာလရန်ကုန်မြို့ကနေသတင်းပေးပို့လာဖြစ်ပါတယ်။
ကိုဗစ်ကာယောဂါကာလရန်ကုန်တိုင်းအတွင်းစက်ရုံမှ190ခန့်စေချောနဲ့အလုပ်သမားလေးတောင်းကျော်ရှိမယ်လို့အစိုးရကခန့်မှန်းထားပေမယ့်လက်တွေ့မှာတိကျပုံများနိုင်တယ်လို့အလုပ်သမားကြီးလှုပ်ရှားသူတွေကပြောလိုက်တဲ့အကြောင်းတင်ပြပေးမှာပါ။ကျွန်တော်ကတော့စောတပ်ပါ။ကာယောဂါကြုံရရဲ့ကာလအတွင်းရန်ကုန်တိုင်းဒေသစက်ရုံမှ190ပိတ်လိုက်ရပြီးအလုပ်သမားလေးတောင်းကျော်အလုပ်လက်မဲ့ဖြစ်ခဲ့ရတယ်လို့မကြသ
င်းဒီသတင်းပတ်အစောပိုင်းရှောင်းတိုင်းလွှတ်တော်မှလူဝင်မှုကြီးကြပ်ရေးနဲ့လူဆွမ်းအရေးမြေဝင်ကြီးဒေါ်မိုးမိုးစုကြည်ကပြောခဲ့ပါတယ်
2,395 ဦးဒါအလုပ်လက်နဲ့ဖြစ်ခဲ့ရတာဖြစ်ပါတယ်။ကျမတို့ပိတ်သိမ်းသွားသောဆက်ရုံလုပ်ရုံများနဲ့အလုပ်သမားများရရှိမည့်အကျိုးခံစားခွင့်များတို့မှာလောက်ခလာစာနဲ့လုပ်သက်ခွင့်ရများအတွက်ခံစားခွင့်ငွေကြေးများကိုကျမတို့အခုလက်တလုံးမှာဖြစ်ပေါ်သွားတဲ့183ရုံနဲ့ပတ်သက်ပြီးတော့အလုပ်ရှင်နဲ့အလုပ်သမားများရဲ့အကျိုးခံစားခွင့်များကိုအလုပ်ရုံနဲ့အလုပ်သမားဥပဒေစစ်ဆေးရေးဦးစီးဌာနမှစောင့်ရက်ပြီးဖြစ်ကြောင်းလည်းကျမဖြေကြားလိုပါတယ်ရှင်။
ဒါပေမဲ့လည်းကယောဂကျုံနီရရဲ့6လလောက်အတွင်းမှာအလုတ်ကင်လက်လုံဆုံးရှုံးသွားတဲ့လောက်သမားအရေးအတွက်ဟာလက်တွေမှာအစိုးရခံမှန်းထားတာတည်းပုံများနိုင်တယ်လို့မြန်မာနိုင်ငံစက်မှုလက်မှုနဲ့ဝန်ဆောင်မှုလုပ်ငန်းပေါင်းစုံအလုတ်သမားတမကအဖွဲ့ချုပ်အထွန်းထွေးအတွင်းရင်းမှုဦးတက်နှင်းအောင်က VOA ကိုပြောပါတယ်
လို့မျိုးဒီဝန်ကြီးတမမိုးစုကြည်ပြောသားကြရပါလို့ရှိရင်တော့ကျွန်တော်တို့ခံအားပေးရတာပေါ့နော်ဒီလူသမားဝန်ကြီးဌာနကိုဒါရောက်တော့သင်ပြများဖြစ်ပါလိမ့်မယ်ဒါတကယ်လက်တွေ့နယ်ပယ်မှာကြတော့အဲ့ဒီတော့မကတာကိုကျွန်တော်တို့ကတွားပြီးတော့တွေ့ရပါတယ်ခင်ဗျအိမ်နဲ့ရှိပြီးတော့ရှိနိုင်တယ်ပေါ့နော်အစိုးရတည်းရဲ့ဆဲမှာပဲသင်ကြားနေသင်နဲ့အတူတင်းထားရင်တော့ဝိုင်းကြီးကမှလုပ်ဖို့ဆိုတာတော့အမှန်ကြီးနိုင်ခင်ဗ
ျကာယောဂကာလာတွားလာလှုပ်ရှားမှုတွေကန့်တတ်တာကုန်ကျန်းပြက်လက်တာကုန်အမှားတွေမရတာတွေကြောင့်စက်ရုံအများပြပိတ်ခဲ့ရတာပါသွေးစီညီညွတ်သောတမကများအဖွဲ့ချုပ်ကဒေါ်မျိုးကြီးကတော့ရဆိုင်ကရရဲ့စက်ရုံအများစုဟာခိုင်မာမှုမရှိသေးရဲ့လုပ်ငန်းတွေဖြစ်ကြောင်းပြောပါတယ်။တိုင
်းနိုင်ငံတွေတော်တော်များတယ်။အဲ့ဒါပါလဲဆိုတော့တကယ်လုပ်ငန်းရှင်မဟုတ်ဘူးကြာ။ဒီကအော်ရာကိုပွဲထားတစ်ဆင့်နဲ့ထုတ်မယ်ဆိုပြီးတော့လာနေရဲ့နိုင်ငံများသားကြီးရှင်နေပေါ့နော်။ရှင်ပွင့်နေပြီးတော့တရုတ်ပေါ့။ဟိုနည်းနည်းလေးပဲလာပြီးဆိုတော့မှဟိုဟာငါးတောင်ငါးနဲ့ဒီလိုရုံနေရတော့ပိတ်နိုင်။ဟိုစရဲ့အတွေ့အကြုံနဲ့ပေါ့မခိုင်မာ။
ရောင်းတိုင်းစမှုစုံဒီမှာအထည်ချုပ်လုပ်ငန်းကအများဆုံးဖြစ်ပြီးလုပ်သားအင်အားက9သိန်းလောက်ရှိမယ်လို့အစိုးရကခန့်မှန်းထားပါတယ်။ကိုဗစ်ကရောဂါကာလအစမှာပြည်တွင်းအထည်ချုပ်လုပ်ငန်းတွေအထိနာခဲ့ပေမဲ့အခုနောက်ပိုင်းအထွေထွေလူသုံးကုန်ပစ္စည်းထုတ်လုပ်တဲ့လုပ်ငန်းတချို့လည်းရှင်းနာကုန်ပါတယ်။တနင်္ဂနွေလုံးအတိုင်းတာနဲ့အလုပ်လက်မဲ့နှုန်းက2သိန်းခွဲလောက်ရှိရလို့အလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်အောင်စုဝန်ကြီးဦးသိန်းစွေကမေလရုံကပြောထားပါတယ်။မြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားတမကများအဖွဲ့ချုပ်လက်ထောက်ထွေထွေအတွင်းရေးမှူးဒေါ်ဖြိုးစန္ဒာဆိုကတော့အလုပ်လက်မဲ့နှုန်းကတနင်္ဂနွေလုံးအတိုင်းအတာနဲ့3သိန်းလောက်ရှိမယ်လို့ခန့်မှန်းထားပါတယ်
။ပြည်အောင်စုဝင်ကြီးတော့2သိန်းခွဲဆိုတာကိုသူကမေလလောက်ကတစ်ခါပေးထားတာရှိတယ်။ကြားကာလမှာ3လလောက်ရှိတာပေါ့နော်။တက်လာတဲ့ကိန်းဂဏန်းကတော့ကျွန်တော်တို့9,000ဝန်းကျင်လောက်ရှိပါတယ်။ဆိုတော့အဲ့ဒီအခြေအနေကိုကျွန်တော်တို့ခန့်မှန်းပြီးတော့ပြောတာပါ။ဒီကိုဗစ်ကာလမှာဈေးမရောရလို့ပေါ့နော်။ဆိုင်ငန်းကတွေမကားနိုင်တော့လို့ပြုတ်သွားတဲ့လူကမာတွေရှိတယ်။ပြီးတော့ဒီ KTP တွေမှာပြုတ်သွားတဲ့ဝန်ထမ်းတွေရှိတယ်ဆိုတော့အဲ့ဒီအင်းတွေမပါသေးဘူးပေါ့။ Informal Sector ကသူတွေမပါသေးပဲနဲ့ကိုအဲ့လောက်ဝင်ကျင်တော့ရှိနေပါ့
မယ်။မြန်မာနိုင်ငံကို COVID-19 ကပ်ရောဂါရိုက်ခတ်လာရဲ့မလနောက်ပိုင်းကစလို့အစိုးရဟာစီးပွားရေးအရေးပေါ်ကုစားရေးအစီအစဉ်ကိုမြင်မြန်လုံးဆောင်ခဲ့ပြီးမြဲ
အလုပ်သမားတွေကတော့သူတို့ရှားရဲ့ထောက်ပံ့ကြီးအစီအစဉ်တွေဟာထိရောက်မှုမရှိဘူးလို့ဝေဖန်မှုတွေလည်းရှိပါတယ်။ဥရောပသမဂ္ဂ EU ကတော့ယူရိုငွေ5တန်းမြန်မာငွေနဲ့ဆိုရင်9.9ဘီလီယံတောဆွဲမဲ့အစီအစဉ်နဲ့အလုပ်လက်မဲ့ဖြစ်နေတဲ့မြန်မာအခြေချုပ်လုပ်သားတွေကိုမိုဘိုင်းဖုန်းကနေငွေလွှဲပြီးထောက်ပံ့တဲ့အစီအစဉ်တွေကိုမေလကလေးကအစတင်နေတာဖြစ်ပါတယ်။ကျွန်တော်ကတော့စောသက်ပါရန်ကုန်ကနေတင်ပြပို့ထားတာပါ။
ရာဇနာချံရုဆလာဘီမြန်မာနိုင်ငံအကြောင်းဆုံးသတင်းစာနေရတဲ့ကမ္ဘာမီဒီယာတွေကဆောင်းပါးတချို့ကိုမူရင်းအဘော်မူရင်းအသုံးထုံးတိုင်းထုတ်ပြပြလိုပါတယ်ကျွန်တော်ကြော်စင်တာပါမြန်မာနိုင်ငံရွေးကောက်ပွဲမှာတရုတ်ကဒေါန်ဆန်းစုကြည်ကိုဗတ်ကြောင့်နိုင်စေခြင်းတည်းဆိုတဲ့အကြောင်းနဲ့ဗတ်တီလက်နာရေးတဲ့ဆောင်းပါးကိုအေရှားတိုင်းစ်ကဦးစွာထုတ်ပြပြပြသည်မြန်မာစစ်တပ်ကနိုင်ငံအချုပ်အခြာအာဏာကိုကာကွယ်ပြီးတရုတ်ပေါ်မိခိုအားထားမှုညှော်နှဲအောင်ကြိုးပမ်းနေခြင်းရိုဟင်ဂျာပြည်နာကြောင့်မဟာမိတ်ဟောင်းအနောက်နိုင်ငံတွေနဲ့အလံဝေးလာနေတဲ့ဒေါန်ဆန်းစုကြည်ဟာစီးပွားရေးနဲ့တခြားအထောက်အကူတွေအတွက်တရုတ်ကိုပူပြီးအားကိုးအားထားပြုလာတယ်လို့စာရေးပါတယ်။မြန်မာစစ်တပ်ရဲ့နှစ်ကုပ်မှုကြောင့်ပိန်းနှံ့ချီရဲ့ရိုဟင်ဂျာတွေထွက်ပြေးခဲ့ရတဲ့ကိစ္စကိုချုပ်ချာဖို့ညှင်းဆန်တဲ့ဒေါန်ဆန်းစုကြည်ပေါ်ချစ်ခင်မြတ်နိုးခဲ့ကြတဲ့အနောက်နိုင်ငံတွေကချက်ချင်းနဲ့ဝေဖန်ပြစ်ပယ်လိုက်ကြပါတယ်။ဒီလိုကြောင့်ပြောင်းပြန်ဖြစ်သွားရတဲ့မြန်မာနိုင်ငံသားဆက်ဆံရေးမှာတတိယအင်အားစုတစ်ခုဖြစ်တဲ့ဂျပန်နိုင်ငံကတော့ဒီကိစ္စကြောင့်ဖြစ်ပေါ်လာမဲ့ပြည်ဝင်နိုင်ငံရေးအပြောင်းလဲအန္တရာယ်ကိုမြင်ပြီးအနောက်နိုင်ငံတွေလုတ်လို့မလုတ်ခဲ့ဘူးလို့ဆိုပါတယ်။ပြီးခဲ့တဲ့ဩဂုတ်လအတွင်းမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ဂျပန်နိုင်ငံသားရေးဝန်ကြီးတိုရှိမစ်ဆုမူတာကြီးဟာဒေါန်ဆန်းစုကြည်နဲ့တွေ့ဆုံရပါကိုဗစ် -19 ကူးစက်ပြန့်နှံ့မှုတားဆီးရေးကူညီဖို့နဲ့စီးပွားရေးလုပ်ငန်းစဉ်တွေခရီးသွားလာမှုပြည်လည်ရေးကျောင်းသားတွေအပြန်အလှန်လဲလှယ်ရေးကိစ္စတွေကိုဆွေးနွေးခဲ့ပြီးဗိုလ်ချုပ်မှုရေးမယောင်ဟန်နဲ့တွေ့တဲ့အခါမှာနိုင်ငံရေးဖြစ်စဉ်အတွက်ကူညီအပေးဖို့ကတိပြုတဲ့အပြင်တောင်ပြုတ်ပင်လယ်ကိစ္စအပါအဝင်ဒေသရင်းကိစ္စတွေနဲ့ပတ်သက်လို့လည်းအမြင်ဖလှယ်ခဲ့ကြတယ်လို့ဒေသထားပါတယ်။ဂျပန်ဝန်ကြီးရဲ့ဒီခရီးစဉ်ဟာတရုတ်ရဲ့ခိုင်မာတဲ့လွှမ်းမိုးမှုအောက်ကဒေါန်ဆန်းစုကြည်သက်သက်မှုရအောင်လုပ်နိုင်ပါမလားဆိုတာကတော့မသိကြသေးဘူးဆိုပြီးမြန်မာနိုင်ငံအတွင်းတရုတ်ရဲ့စီးပွားရေးစီမံကိန်းများနဲ့မဟာဗျူဟာကိစ္စတွေကိုဆက်လက်ရှင်းပြပါရစေ။အခြားတစ်ဖက်မှာတော့ဗိုလ်ချုပ်ပူကြီးမင်းအောင်နိုင်ကနိုင်ငံတွင်းကသူ့ခေါ်အကြမ်းဖက်အုပ်စုတွေရဲ့နောက်ွယ်မှာအင်အားကြီးတွေရှိနေတယ်လို့ပြောခဲ့တာဟာသုံးသပ်သူအတော်များများကိုအံ့အားသင့်သွားစေခဲ့ပါတဲ့။နိုင်ငံလို့နာမည်တက်မပြောပေမဲ့အေးအေးရခိုင်တပ်ဖွဲ့ရဲ့နောက်ွယ်မှာတရုတ်ရှိနေတယ်ဆိုတာပြောတာပဲဖြစ်တယ်လို့သူကဆိုပါတယ်။မြန်မာနိုင်ငံပေါ်တရုတ်ရဲ့ character state လို့ခေါ်တဲ့ဖက်ခါချက်ခလမူဝါဒမှာချိန်ွေတွေထပ်ပန့်ကြီးတွေကိုဗစ်တိုက်ဖျက်ရေးကိစ္စတွေကတစ်ဖက်မှာရှိနေပြီးအခြားတစ်ဖက်မှာတော့တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းအများအပြားအတွက်တရုတ်ရဲ့ကြီးမားတဲ့လက်နက်စည်းကွက်ကိုဖွင့်ပေးထားတယ်လို့ဆိုပါတယ်။အနောက်နိုင်ငံတွေနဲ့ဂျပန်တို့ဟာငင်းငယ်ရေးဖြစ်စဉ်မှာပါဝင်နိုင်ပွဲရှိပေမဲ့တရုတ်ကတော့ FPMCC လို့ခေါ်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေကိုငင်းငယ်သမားတွေအနောက်နိုင်ငံနဲ့ဂျပန်အရာရှိတွေနဲ့အသေးအယူတစ်စုံတရာမလုပ်ဖို့ပြောကြားထားတယ်လို့လည်းရေးပါတယ်။အနောက်နိုင်ငံတွေရိုဟင်ဂျာပြည်နာနွန်တွေကရုံးမထွက်နိုင်ဖြစ်နေချိန်မှာဂျပန်ကတော့မြန်မာနဲ့ဆက်ဆံရေးမြင့်တင်ဖို့အစွမ်းကုန်စီစဉ်နေပါတယ်။တရုတ်ကတော့လုံခြုံရေးချုပ်ခိုင်းထားဆဲပါ။ဒီချိန်တွေကိုကြည့်ရင်ဒေါန်ဆန်းစုကြည်နဲ့ NLD တို့ဟာနိုဝင်ဘာရွေးကောက်ပွဲမှာအနိုင်ရပြီးဒီမိုကရေစီရှေ့ကိုဆက်မရွေးပဲပူနေရဲ့ကြမ်းနေပြီဖြစ်ဖို့တရုတ်လူလာနေတယ်ဆိုတာသိကြမှန်ကြောင်းရေးသားထားပါတယ်ခင်ဗျာ
ဒီလိုအမေရိကန်အတန်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာပြည်တွင်းစစ်ဖြစ်နေတာနှစ်ပေါင်း80ကျော်ရှိလာပါပြီ။မှတ်တမ်းဆိုလို့တပ်မတော်ကထုတ်ဝေတဲ့စစ်သမိုင်းလောက်ပဲရှိတာပါ။ဒါပေမဲ့2019ခုနှစ်အတွင်း ပြည်ကတိုက်ခိုက်မှုတွေကိုသူတည်သနာပြုထားတဲ့စာတမ်းစောင်ထွက်ပေါ်လာပါတယ်။ဒီစာတမ်းကြောင့်ဥအောင်ခင်ကရေးသားပြီးကျွန်တော်ညဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာလွန်ခဲ့တဲ့2019ခုနှစ်ကတိုက်ပွဲမှာကြာဆုံးသူပေါင်း900ကျော်နဲ့1900အကြားမှာရှိနိုင်တယ်လို့ကမ္ဘာပါလေတိုက်ပွဲကြောင့်သေဆုံးရသူအရသာ150ကျော်ရှိတယ်လို့မြန်မာ Institute of Peace and Security ကထုတ်ဝေတဲ့နှစ်လည်မှတ်တမ်းမှာဖော်ပြပါတယ်အစိုးရခန်းစားကစာမျက်နှာ114မျက်နှာရှိပြီးတွဲပဲ့စာရွက်စာတမ်းနဲ့ပေါင်းလိုက်ရင်စာမျက်နှာ300ကျော်ရှိတဲ့မှတ်တမ်းဖြစ်နေပါတယ်ဒေါက်တာမင်းစောဦးခေါင်းဆောင်တဲ့သူတူပြည်အဖွဲ့ကပြုစုတာပါနိုင်ငံခြားအလှူရှင်နဲ့တက္ကသိုလ်ရဲ့ကူညီထောက်ပံ့မှုကြောင့်ဒီနှစ်လည်စာတမ်းကိုထုတ်ဝေနိုင်တာလို့ဆိုပါတယ်ညွန်နယ်လိုက်ဖြစ်ပွားတဲ့လက်နေကင်ပြိပက်ကတ်တွေကိုစောင့်ကြစစ်ဆေးတဲ့စနစ်ကိုအသုံးပြုပြီးသူတေသနာလုပ်တာလို့ဆိုပါတယ်။တပ်မတော်နဲ့တိုင်းရင်းသားလက်နေကင်19ဘွဲ့ဆက်ဆံရေးအခြေအနေကိုတင်ပြထားပါတယ်။တိုင်းရင်းသားတပ်ဖွဲ့19ဘွဲ့ထဲမှာ10ဘွဲ့ကတပီလုံးအပြစ်ကတ်ရစာချုပ် NCA ကိုလက်မှတ်ထိုးထားပါတယ်။9ဘွဲ့ကတော့2ဦးနှစ်ဖက်သဘောတူချက်ရယူထားပါတယ်။ကျန်4ဘွဲ့မှာဘာသဘောတူညီချက်မှမရှိတဲ့အတွက်သူတို့နဲ့ပြစ်ခတ်တာအများဆုံးဖြစ်ပါတယ်။တပ်မတော်လက်အောက်ခံပြည်သူ့စစ်နဲ့နေကြားဆောင်တပ်တွေဆိုတာလည်းရှိပါသေးတယ်
။ဒါပေမဲ့2019မှာအဓိကဖြစ်ပွားတဲ့ပြည်ပကဟာတပ်မတော်နဲ့တိုင်းရင်းသားတပ်ဖွဲ့ကြားဖြစ်ပွားတဲ့တိုက်ပွဲကြီးငယ်တွေဖြစ်ပါတယ်။ရှမ်းပြည်မြောက်ပိုင်းမှာတိုင်းရင်းသားတပ်ဖွဲ့ချင်းတိုက်ခိုက်တာမျိုးရှိပေမဲ့မနစ်ကတော့နေပါသွားတယ်လို့ဆိုပါတယ်။တောင်ပလောင်တပ်ဖွဲ့နဲ့ RCSS ရှမ်းတပ်ဖွဲ့တို့ကြားဖြစ်ပွားတဲ့တိုက်ပွဲတွေညှိနှဲလာပါတယ်။NCA ပြည်အစာချုပ်လက်မှတ်မထိုးရသေးတဲ့ KIA ကချင်တပ်ဖွဲ့နဲ့တပ်မတော်ကြားတိုက်ပွဲမဖြစ်အောင်ကချင်ပြည်နယ်မှာရှောင်ရှားနိုင်ခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ရှမ်းပြည်မြောက်ပိုင်းမှာတော့တပ်မတော်နဲ့ KIA ကြားတိုက်ပွဲတွေရှိနေပါတယ်။ရှမ်းပြည်မြောက်ပိုင်းရဲ့ထူးခြားချက်ဟာ TNLA တပ်ဖွဲ့နဲ့တပ်မတော်တို့ကြားတိုက်ပွဲတွေရှိနေတာဖြစ်ပါတယ်
။ရခိုင်ပြည်နယ်မှာတော့ AA ရခိုင်တပ်ဖွဲ့နဲ့တပ်မတော်အကြားတိုက်ပွဲတွေဖြစ်ပွားပါလေ။ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်တောင်ပိုင်းပြည်ဝမြို့နယ်မှာဖြစ်ပွားတာများပါလေ။ AA ရခိုင်တပ်ဖွဲ့ကဒိုးစစ်စင်နာကိုတပ်မတော်ကတုံ့ပြန်တိုက်ခိုက်ပြီး AA စခန်းတွေကိုချေမုန်းဖို့ကြိုးပမ်းပါလေ။တပ်မတော်ကလေကြောင်းကပါတိုက်ခိုက်လာပါတယ်။ AA ရဲ့လှုပ်ရှားမှုကြောင့်အရသာအုပ်ချုပ်မှုစနစ်ပါပျက်စီးသွားတယ်လို့ဆိုပါလေ။ AA ရခိုင်တပ်ဖွဲ့တအောင်ပလောင်တပ်ဖွဲ့နဲ့ခိုးကန်တပ်ဖွဲ့တို့ရဲ့ပူးတွဲတိုက်ခိုက်မှုကြောင့်ဩဂုတ်လမှာတရုတ်ပြည်မှာကုန်စည်လမ်းကြောင်းနှစ်ပတ်လောက်ပိတ်ဆို့သွားပါလေ။ဒါပေမဲ့ဒီတိုက်ပွဲမှာ KIA ခင်တပ်ဖွဲ့မပါဘူးလို့ဆိုပါတယ်
။လွန်ခဲ့တဲ့2019မှာဖြစ်ပွားတဲ့တိုက်ပွဲ95ရာခိုင်နှုန်းဟာ NCA အပြည့်အစာချုပ်လက်မှတ်မထိုးရသေးတဲ့တိုင်းသားတပ်ဖွဲ့၄ဘွဲ့နဲ့တပ်မတော်ကြားဖြစ်ပွားတဲ့တိုက်ပွဲတွေကများပါတယ်။ TNLA တောင်းပလောင်တပ်ဖွဲ့ AA ရခိုင်တပ်ဖွဲ့နဲ့တပ်မတော်တို့အများဆုံးတိုက်ခိုက်မှုတွေတွေ့ရပါတယ်။ AA တပ်ဖွဲ့နဲ့တပ်မတော်တို့တိုက်ခိုက်ရမှာတပ်သား800နဲ့1500ကျားကြာဆုံးပါတယ်။တောင်ပလောင်တပ်ဖွဲ့နဲ့တပ်မတော်တို့ဖြစ်ပွားတဲ့တိုက်ပွဲမှာတော့တပ်သား80နဲ့120ကျားဆုံးရှုံးမှုရှိခဲ့ပါတယ်။ရခိုင်တပ်ဖွဲ့ TNLA နဲ့တပ်မတော်တို့ဖြစ်ပွားတဲ့တိုက်ပွဲမှာရဲသားအသေးပြောက်အများဆုံးဖြစ်ပါတယ်။ဒီပြည်လုံးမှာဖြစ်ပွားတဲ့တိုက်ပွဲတွေထဲမှာတပ်မတော်နဲ့ AA ရခိုင်တပ်ဖွဲ့ဖြစ်ပွားတဲ့တိုက်ပွဲက58ရာခိုင်နှုန်း TNLA တပ်ဖွဲ့နဲ့တပ်မတော်ကြားဖြစ်ပွားတဲ့တိုက်ပွဲက23ရာခိုင်နှုန်းရှိပါတယ်။ရှမ်းပြည်မြောက်ပိုင်းမှာတလားရဲတိုက်ပွဲတရားကျော်ဖြစ်ပွားခဲ့ပါတယ်
။2019မှာတပ်မတော်နဲ့တိုင်းရင်းသားတပ်ဖွဲ့တွေကြားလက်နက်ကင်ပြိပက္ခအချိန်ပေါင်း1000ကျော်ဖြစ်ပွားပြီးတိုင်းရင်းသားတပ်ဖွဲ့အချင်းချင်း45ကြိမ်ပြစ်ခတ်ကြပါတယ်။ပြည်သူ့စစ်တိုင်းရင်းသားတပ်ဖွဲ့အစိုးရတပ်သားနဲ့ရဲသားဂိုင်းတွေပေါင်းဝင်တဲ့အကြမ်းဖက်မှုက24မှုရှိတယ်လို့ဆိုပါတယ်။ချုပ်ကြည့်ရင်တော့2019မှာတပ်မတော်နဲ့တိုင်းရင်းသားတပ်ဖွဲ့တွေကြားတိုက်ခိုက်မှု20နီးပါးတိုးပွားလာပါတယ်။ဒါကလည်းတပ်မတော်နဲ့ရခိုင်တပ်ဖွဲ့ဖြစ်ပွားတဲ့တိုက်ပွဲတွေများပြားလာတာရဲ့တပ်မတော်နဲ့တအောင်ပလောင်တပ်ဖွဲ့တွေရဲ့တိုက်ခိုက်မှုတိုးပွားလာတာရဲ့အကြောင်းဖြစ်ပါတယ်။တိုင်းရင်းသားတပ်ဖွဲ့အချင်းချင်းတိုက်ခိုက်မှုက90ရာခိုင်နှုန်းကျဆင်းသွားပါတယ်။ NCA အပြည့်အစာချုပ်လက်မှတ်မထိုးသေးတဲ့တိုင်းရင်းသားတပ်ဖွဲ့တွေနဲ့တပ်မတော်တို့ဖြစ်ပွားတဲ့တိုက်ပွဲအကြီးအကျယ်တိုးပွားလာတာသဘောအကျပုံရပါတယ်။ဒါပေမဲ့ NCA အပြည့်အစာချုပ်လက်မှတ်ထိုးထားတဲ့KNU ကရင်တပ်ဖွဲ့နဲ့တပ်မတော်တို့ပြစ်ခတ်နေလေတာကတော့မကောင်းတဲ့လက္ခဏာဖြစ်ပါတယ်။ပြစ်ခတ်မှုတွေဟာငြိမ်းချမ်းရေးဆွေးနွေးမှုကိုမင်းမိန်ပေးလေစီပါတယ်ခင်ဗျာ
။
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ကာကွယ်ရေးအရေးတကြီးအပြည့်လို့ဖို့ရှင်းပြထားပါတယ်။အခုနှစ်ပတ်ကျော်ကာလအတွင်းကိုဗစ် -19 ဟာရခိုင်ကစလူနေထူထပ်တဲ့ရန်ကုန်ချင်းတခြားနိုင်ငံလုံးနေပါအချိန်တိုတွင်ဆင်းရဲစွာကူးစက်ပြန့်နှံ့သွားတာမို့ကာကွယ်ရေးအတွက်အရေးတကြီးလမ်းစုံလမ်းကွာရောက်နေပြီလို့ကျန်းမာရေးဝန်ကြီးကတတိပေးလိုက်ပါတယ်။ဘလို့အပြည့်စနစ်တကျကာကွယ်ဖို့အရေးကြီးပါလေ။အသေးစိတ်ကာကွယ်ပုံကိုရန်ကုန်စစ်ရုံကြီးအရေးပေါ်ထပ်သားရဲ့ပမောက္ခဌာနမှဒေါက်တာမမောဦးကိုကျွန်တော်မေးထားပါတယ်။ Okay, ဒီပေါ်သူစုဆရာဝန်ကြီးပမောက္ခဒေါက်တာမမောဦးခင်ဗျာ။ဒီ COVID-19 ကအခုမြန်မာနိုင်ငံထဲမှာတခိုင်ကနေပြန်စပြီးတော့တခြားဒေသတွေအထူးသဖြင့်လူနေပိုထူထပ်ပြီးပိုကူးနိုင်တဲ့ရန်ကုန်ကပါပေါ့နော်။တက်လာတာကကျန်းမာရေးဝန်ကြီးရဲ့ဒီနေ့ကစကားရဆိုရင်အချိန်တိုတွင်ရှင်းပြစွာကူးစက်ပြန်ပွားနေတာမို့အရေးကြီးတဲ့လမ်းစုံလမ်းကွာကိုရောက်နေပြီးတော့အဆိုးဆုံးဖြစ်လာနိုင်ခြေတွေကိုလည်းမှန်းဆပြီးတော့ပေါ့နော်ကာကွယ်ရေးလုပ်ငန်းတွေကိုအရှိန်အဟုန်မြင့်လှုပ်ဆောင်ဖို့ပို့လို့ဖို့ပေါ့ဆရာနော်သတိပေးလိုက်တာမို့အခုရန်ကုန်မှာဆိုလည်းဒီကူးစက်မှုကဒီဂွေးသက်တွေပါပြန်လိုက်လို့မရတဲ့အနေအထားမှာဆရာအနေနဲ့ရောအဓိကဖြည့်သူတွေကိုအခုလိုအရေးကြီးလာချိန်မှာပေါ့နော်။ဘာစပြီးတော့အကြံပေးတယ်လဲဆရာကြီ
း။ဟိုဒီမှာကတော့နေရာနှံ့ဖြစ်နေပြီပေါ့နော်။အဲ့နဲ့ဒီနေအားလုံးမိဘလောက်မိဘပါနေတဲ့သဘောရှိအောင်နော်။ကိုဗစ်လူနာအရေးအတွက်များလာတဲ့ကူးစက်မှုနှုန်းကလည်းပဲဒီတခါဖြစ်တဲ့ကိုဗစ်ရောဂါပိုးရဲ့မျိုးအစားရဲ့ပုံစံကကူးစက်နှုန်းအရမ်းမြန်တာကိုတွေ့ရတယ်။အဲ့တော့ဒီကိစ္စကြီးနေမှာဆိုရင်နေချင်းညချင်းရှားကနန်းဒီအများကြီးတိုးတက်သွားတဲ့အခြေအနေမျိုးဆိုတော့ကာကွယ်ရေးတွေကိုကြိုတင်ပြီးတော့လောက်သွားဖို့ကအဓိကအရေးကြီးနေတဲ့အခြေအနေမှာရှိနေတယ်ဆိုတော့ကျွန်တော်ကိုဗစ်ကာကွယ်နည်းလမ်းနေတဲ့မှာကိုဗစ်ဒီသက်ရှူလမ်းကြောင်းကနေပြီးတော့ကူးစက်တယ်လို့သိချာချာသိရှိထားတဲ့အခါကျတော့သက်ရှူလမ်းကြောင်းကိုကာကွယ်နိုင်ဖို့ဆိုတော့အရေးကြီးဆုံးအိစားတစ်ခုကတော့ mask ပဲပေါ့နော်ဒီနှာခေါင်းစည်းအသက်နဲ့နှာခေါင်းစည်းကိုသိသိချာချာကိုတယောက်တည်းရှိနေတဲ့အချိန်ကလွယ်လို့တခြားနေရာတိုင်းမှာ mask ကိုစနစ်တကျတက်ဆင်တဲ့နေအဓိကထားပြီးတော့ပြောလို့ပ
ါဟုတ်ကဲ့ဆရာအဲ့တော့ဘလို့စနစ်တကျပေါ့နော်ပဲနေရာတွေမှာဘလိုမျိုးစားတွေကိုတက်တင်တယ်ဆိုတာလေးပါအသေးစိတ်ရှင်းပြပေးပါလားဆရာ
သူတဖြစ်တော့တခြားလူတိုင်းဟာကိုဗစ်အန်ရရှိတယ်ဆိုတဲ့လူတိုင်းလိုပဲသတ်မှတ်လိုက်ပြီးတော့တယောက်ချင်းမဲ့တွေ၊နှစ်ယောက်ချင်းမဲ့တွေ၊သုံးယောက်ပဲတွေ့ဒါမှမရှောင်လွှဲနိုင်တဲ့ကျိုးဆိုင်တွေ၊ဈေးတွေ၊ကမ္မတိုင်တွေ၊ဖက်စားစီးတဲ့အခါတွေ၊ရထားစီးတဲ့အခါဒီလိုအခါမျိုးတွေမှာဆိုရင်ဒီမတ်ကပဲကိုယ့်အသက်ကိုကယ်သွားတဲ့သဘောရှိနေပါတယ်ဒီ mask က N95 ကြီးတက်မှလို့မဆိုလိုပါဘူး surgical mask ခေါ်တဲ့အခုခွဲစိတ်ကန်သုံး mask တွေဒါအပြင်အဝတ်နဲ့ချုပ်တဲ့ mask ပဲဖြစ်ဖြစ်ကိုယ့်ရဲ့နှာခေါင်းနဲ့ပါးစပ်နဲ့ကိုကာကွယ်ထားဖို့အဓိကအရေးကြီးတာပေါ့နော်နောက်တစ်ခုကကျတော့နောက်တစ်နေရာနေနိုင်တာကတော့ဒီနှာခေါင်းနဲ့ပါးစပ်နဲ့ကိုဆက်ဆက်နေတဲ့မျက်လုံးကလည်းဝင်နေတာပေါ့နော်ကိုယ့်ရဲ့မျက်နှာပိုင်းဆိုင်ရာရှိတဲ့နေရာတွေကိုလုံးလုံးသွားဖုံးကွယ်ဖို့ကအဓိကအရေးကြီးတဲ့အခြေအနေမှရှိတာပေါ့ဒါကြောင့်လဲဆိုတော့ကျွန်တော်တို့စေယုံနေမှာတကယ်လူနာတွေနဲ့တနင်္လာရှိတဲ့လူနာတွေကိုဗစ် confirm ပေါ့နော်ကိုဗစ် positive ရှိတဲ့လူနာတွေလူမျိုးနဲ့ထိတွေ့နေတဲ့ဆရာဝန်တွေဆရာမတွေကိုယ်တိုင်လည်းပဲဒီ mask ကိုတည်တည်ချာချာတက်တဲ့အခါမျိုးတိုင်းကူးစက်မှုကကျွန်တော်တို့ရဲ့ရေပေါ်ဌာနတွေမှာတော့တော်တော်လေးတော့ကူးစက်မှုရဲ့အခြေအနေကိုခုတတိမတွေ့ရတော့ဒါကြောင့်မလို့ဒီဥစ္စာကတော်တော်လေးကိုကာကွယ်ပေးတဲ့အနေအထားမှရှိပါတယ်ဒါပေမဲ့ mask တော့တက်ထားပေမဲ့မျက်နှာနဲ့တဝိုက်ကိုကိုယ့်ရဲ့လက်နဲ့ကင်တွယ်မိတတ်တဲ့အတွက်ကြောင့်လည်းပဲကူးစက်နိုင်တဲ့အခြေအနေမှရှိတယ်ဒါကြောင့်မလို့ကျက်ကိုယ်လေးတည်တည်ချာချာဆေးဖို့လိုတယ်။ဘာပစ္စည်းမဆိုတခုခုကိုကင်တွယ်ပြီးတိုင်းလက်ဆေးနိုင်ရင်ကောင်းပါတယ်။ဒါမှမဟုတ်လက်ဆေးနိုင်မှုဒီစင်းရဲ့ရေတွေအစင်းလည်းမဖြစ်တဲ့အခါမှာလည်းလက်တန့်စင်ဆေးရင်လည်းအမြဲမပြတ်သတိမပြတ်ဆေးကြောနေပြီးရင်လည်းဆင်ပြေပါတယ်။
ဟုတ်ကဲ့ဆရာကြီးဒီနေရာမှာ face ရှိပါတော့ဒီနေ့နာအကာတက်တာကရော
ညနာအကာတက်တာကလည်းပဲတော်တော်လေးကောက်နေတာ။ဆောင်းဝန်ဆရာမတွေကတော့လူနာချောင်းဆိုးတာလူနာကိုကျုစုကုသတာအနီးကစမ်းသရတာဒီဟိုဟာမျိုးတွေရှိတော့ညနာအကာကိုအမြဲတမ်းကျွန်တော်တို့ကတော့ကြာနော်ဒီမှာလည်းပဲ mask ကိုလက်ဆေးတာကိုအပြင်မျက်နှာကပါပါမယ်ဆိုရင်တော့ကျွန်တော်နည်းနည်းတော့ပိုစိတ်ထားတာပါလေနော်ဆိုတော့လည်းမျက်နှာကကိုအောင်းမတင်လာတာတို့ဘေးကနာချတာတာတို့အဲ့လိုမျိုးတွေပေါ့ခဏခဏကင်တွေ့တာမျက်နှာကကာရာခြင်းအပြင်ကောင်းတဲ့အချက်တစ်ချက်ကတော့ကိုယ့်မျက်နှာကိုပြန်ကင်မှုစိတ်မဆိုင်ဖြစ်တော့ရှင်းမှာကာရာတာအဲ့ဒါတကူကတော့မျက်နှာနဲ့ပတ်ဝန်းကျင်ကိုမတန့်ရှင်းတဲ့လက်နဲ့မကင်မိတဲ့အခြေအနေလေးကတော့နည်းနည်းတော့ညော့ပါကနရင်တော့လေကောင်းပါလေ
ဟုတ်ကဲ့ဆရာမျက်နှာအကာဟိုမတက်နိုင်ခဲ့လို့ရှင်ပေါ့နော်မျက်နှာကိုမထိအောင်အခုကတော်တော်များကဒီ mask ဒီနှာခေါင်းစည်းကိုကင်ပြီးတော့ဆွဲချတာတို့အပေါ်တင်တာတို့နားမှာချိတ်တာတို့မျိုးစုံလောက်ကြတဲ့ခါကျတော့အဲ့ဒါလေရောဆရာ
ဟောအဲ့ဒါလေရမ်းရေးကြီးတယ်ခင်ဗျနှာခေါင်းစည်းတက်လိုက်တာနဲ့တပြင်းနဲ့လူကနေရထိုင်ရတာတော့နည်းနည်းကျက်သေးတဲ့အခါပဲတဖြည်းဒုမုံရင်လည်းပဲအကျင့်ပါနေတာပေါ့နော်ကင်လိုက်မားလိုက်ပြန်တက်လိုက်နဲ့ဒီလိုလုပ်ချင်တာအန္တရာယ်ရှိ ပါတယ်ဆိုတော့မတ်ကိုပြန်ကင်တဲ့အခါမှာနေရာပြောင်းကျင်တဲ့အခါမှာနှကောင်းစည်းရဲ့အပြင်ဘက်ပြင်ပနဲ့ထိတွေ့နေတဲ့အပြင်ဘက်ချမ်းဟိုတော့ကင်တွေ့ရင်ပိုးတွေအဲ့ဒီနေရာမှာပဲဂေရိုကတ်နေတဲ့အခြေအနေမှာရှိတယ်အဲ့ဒီကကင်တွေ့ပြီးသားတဲ့နဲ့မျက်နှာပြန်ကင်ပြီးမယ်တခြားနေရာတွေကင်ပြီးမယ်ဆိုရင်အနေနဲ့ရှိတဲ့အခါကျတော့ကျိုးနေရာပဲကျွန်တော်တို့ကကင်ရမယ်သဘောရှိပါတယ ော့ဖြည်းဖြည်းဖြုတ်ညလုံးမှာပိတ်ထားရမှာပဲကျိုးကနေပဲကင်ပြီးမိုက်ပုံးနဲ့ထည့်ရမှာဖြစ်ပါတယ
်ဟုတ်ကဲ့နောက်ထပ်ရပါဆရာရေ
နောက်တစ်မျိုးကတော့နေရာတကာကိုကင်ထားတဲ့လက်နဲ့ကိုယ့်ရဲ့မျက်နှာတဝိုက်ကိုပြန်မကင်မိဖို့သတိထားပြီးတော့ဒီအလေးကျင့်လေးကိုတဖြည်းဖြည်းနဲ့လေ့ကျင့်သွားဖို့လိုပါတယ်ဒါလိုတတ်နိုင်ရင်တော့ဈေးသွားတာတို့လူစုလူဝေးထဲမှာရှိတဲ့ပစ္စည်းပစ္စည်းတွေကိုကင်တွယ်ရမယ်ဆိုတဲ့အခြေအနေမျိုးဆိုရင်လက်အိတ် glove ပေါ့နော် glove ကိုဝတ်ဆင်ထားရင်လည်းကျွန်တော်ကောင်းပါတယ်လက်အိတ်ကိုသုံးတဲ့အခါလည်းပဲဒီ mask နဲ့အတူတူပါပဲလက်အိတ်ရဲ့အပြင်ပါချစ်တွေ့တဲ့မျက်နှာပြင်တဝိုက်ကမြစ်ပင်နေပြီးယောဂဘုရားကူးနိုင်တဲ့နေရာဖြစ်တော့လက်အိတ်ကိုကျွန်တော်တို့ကပြန်ချွတ်မယ်ဆိုရင်လက်ကောက်ဝေးအရင်ကနေပြီးတော့လက်ရဲ့အတွင်းဘက်ကိုလက်ထိုးပြီးတော့ကြောင်းပြန်ကျွန်တော်တို့ကအဲဒီအရင်ကနေပြီးတော့ဆွဲချွတ်ပြီးတော့အဲလက်အိတ်တစ်ခုကိုချွတ်အောင်ချွတ်လိုက်ပြီးတော့ချွတ်ပြီးသားလက်အိတ်ကိုတခြားလက်အိတ်ဝတ်ထားတဲ့လက်ကနေပြန်ဆုပ်ပြီးတော့နောက်ထပ်တစ်ဖက်ကလည်းအလားတူပဲချွတ်ပြီးတော့ချွတ်ပြီးတာနဲ့တပြိုင်နဲ့အဲဒီလက်ဝေးလက်အိတ်ရဲ့အပြင်ဘက်မျက်နှာပြင်ကြီးအကုန်လုံးကဒီလိတ်ထားတဲ့အတွင်းမိုင်းကိုပြန်ဝင်သွားအောင်ချွတ်ဖို့လိုပါတယ်ပြီးရင်ပုံပေးထားတဲ့အပိုက်ပုံးတစ်ခုတွေကိုပြစ်ဖို့လိုပါတယ်ဒီလက်ပြန်ဆေးရမယ်
ဟုတ်ကဲ့နောက်ထပ်ရောအရေးကြီးတာ
ဒီလိုကုသမှုတွေပြန့်နိုင်နေတဲ့အချိန်မှာ stay home ခေါ်တဲ့ကိုယ့်အိမ်ထဲမှာပဲကိုနေတဲ့ကိစ္စကတော့တော်တော်လေးကိုအလုံးယုံဆုံးပဲအခြေအနေမှာရှိပါတယ်နောက်တစ်မျိုးကတော့အခုအချိန်မှာပြန်ပြီးတော့ဒီနေ့ရက်ချက်လုံးချင်းတဲ့ကိစ္စတခုကတော့လူစုလူဝေးတွေကိုသွားတဲ့ကိစ္စခါလေးအရေးကြီးပါတယ်ဒီတိုင်းကုသနေတဲ့လူများလေးလေးကုသနိုင်ကြရများလေးလေးအခြေအနေမျိုးဆိုလူစုဝေးပြီးတော့နေတဲ့နေရာတွေကိုရှောင်ဖို့အရေးကြီးပါတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မှာ COVID-19 ကပ်ရောဂါရာဂဏန်းတိကူးစက်ပြန့်နှံ့လာနေချိန်တိုက်ပွဲတွေကလည်းပြင်းထန်လာလို့စစ်ဘေးဆောင်တွေကလည်းတင်ကနန်းတိရှိလာနေပါတယ်။ကြားပြည်နယ်ပြည်နယ်လွတ်တော်ရုံးမှာပြည်နယ်ဝင်ကြီးချုပ်ရာအတူရပ်နားလိုက်ဖို့တမရတော်ကူးစက်လေအပါဝင်လွတ်တော်ကူးစက်လေ၃ပုံ၂ပုံကျော်ကထောက်ခံမဲ့ပေးပြီးရက်ဆဲဖို့အတည်ပြုလိုက်ပါတယ်။ရှမ်းပြည်နယ်တောင်ပိုင်းမှာဝက်နာကြလို့ဒေသခံတွေမိသားစုအခက်အခဲကြုံနေရတဲ့အပြင်ကိုဗစ်ကပ်ရောဂါကြောင့်လည်းအလုံးလက်မဲ့အခက်အခဲတွေနဲ့ကြုံတွေ့နေကြရပါတယ
်။ကျမကနန်းဟောင်းပါရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်မှာကိုဗစ် -19 ကပ်ရောဂါရာဂဏန်းအထိကူးစက်ပြန့်နှံ့လာနေချိန်တိုက်ပွဲတွေကလည်းပြင်းထန်လာလို့စစ်ဘေးရှောင်တွေကလည်းတင်းကနန်းအထိရှိနေပါတယ်။စက်တင်ဘာလ9ရက်နေ့အထိရခိုင်ပြည်နယ်မှာကိုဗစ် -19 ကပ်ရောဂါကူးစက်ခံရသူ449ဦးရှိပြီးတော့မြမတပ်မတော်နဲ့ရခိုင်တပ်တော် AA တို့အကြားဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒီလအတွင်းမှာစစ်ရှောင်လူထု300ကျော်ရှိနေပြီဖြစ်တာကြောင့်တိုက်ပွဲတွေရပ်တန့်ပြီးကူးစက်ရောဂါလက်တွဲတက်ဖြတ်ပေးကြဖို့ရခိုင်တိုင်းနာမျိုးနယ်စုများအစည်းအရုံး REC ရဲ့ပြောခွင့်ရကိုစောစောထွန်းကပြောပါတယ်ကူးစက်ရောဂါကြောင့်ရခိုင်ပြည်နယ်စစ်တွေမြို့မှာအသွားလာကန့်တတ်ထားခြင်းဖြစ်ပွားနေတဲ့ရခိုင်တပ်တော် AA နဲ့မြမတပ်မတော်တို့အကြားတိုက်ပွဲကြောင့် AA နဲ့ဆက်ဆက်မှုရှိတယ်ဆိုတဲ့ဆွဆွဲချက်နဲ့အယက်သားအများပြားလဲဖမ်းဆီးခံထားရတယ်လို့သိရပါတယ်
။ကြရပြည်နယ်ဝင်ကြီးချုပ်ဦးအယ်ဖောင်းရှိုကိုတာဝန်မှရက်ဆဲဖို့ပြည်နယ်လွတ်တော်ရုံးမှလွတ်တော်အမတ်တွေမဲခွဲဆုံးဖြတ်ရမှာတပ်မတော်တော်ကိုစလေအပါဝင်လွတ်တော်ကိုစလေ၃ပုံ၂ပုံကျော်ကထောက်ခံတီးပြုတ်လိုက်ပါတယ်။စက်တင်ဘာလ၁ရက်နေ့ကမဲခွဲဆုံးဖြတ်ခဲ့တာပါ။ကြရပြည်နယ်ဝင်ကြီးချုပ်ဟာလုတ်ပိုင်ခွင့်ကိုလွယ်တုံစားလုတ်ခဲ့ကြောင်းတွေ့ရှိခြင်းနဲ့ပတ်သက်ပြီးမဲခွဲဆုံးဖြတ်ရမှာကြရပြည်နယ်လွတ်တော်တွင်ကတပ်မတော်တာကိုစလင်၅ဦး၊ရ ရွေးကောက်ခံလွတ်တော်ကိုယ်စားလှယ်ဆက်5ဦးတို့ကထောက်ခံမဲပေးခဲ့ကြတာပါ။တရားပြည်နယ်ဝန်ကြီးချုပ်အပြစ်ရှိမရှိတမတာကဆုံးဖြတ်ဖို့ပဲကြံတော့တယ်လို့လွတ်တော်ဆောင်ဆိုင်ရေးကော်မတီအဖွဲ့ဥက္ကဋ္ဌဖရူဆုံမြို့နယ်မဲသန္တနဲ့အမတ်တပြည်နယ်လွတ်တော်ကိုယ်စားလှယ်ခူးသဲရဲကပြောပါတယ်။ဝန်ကြီးချုပ်ဦးအေဖောင်းရှိုရဲ့ပြည်သူ့ပန်နာငွေအလွဲတုံးစားမှုကိစ္စ၊တရားပြည်နယ်ဘွဲတော်မြေကိစ္စတို့နဲ့ပတ်သက်ပြီးဆုံဆန်းစစ်ဆေးတွေးဆချက်တွေကိုအများပြည်သူရှင်းမောက်ဆင်းလင်းချပြပေးဖို့ဂရင်းနီအရက်ပက်အဖွဲ့အစည်း23ဖွဲ့ကလည်းဩဂုတ်လ31ရက်နေ့ကတောင်းဆိုထားပါတယ်
။မွန်ပြည်နယ်ကိုဗစ် -19 ရောဂါကူးစက်ပြန့်ပွားမှုကာကွယ်ဖို့အတွက်စစ်တောင်းတရားအဝင်မော်တော်ကားလမ်းတင့်နဲ့လမ်းဟောင်းနဲ့နေရာမှာကိုဗစ်စစ်ဆေးရေးဂိတ်ပိတ်လည်ထားရှိပြီးအပူချိန်တိုင်းတာမှုတွေခရီးသွားရာဆိုရဲချက်လက်ကောက်ယူမှုတွေပြုလုပ်နေပါတယ်။ဩဂတ်လနောက်ပိုင်းကစပြီးကနေ့အထိတိန်စရက်မြို့အထွေထွေအုပ်ချုပ်ရေးဦးစီးဌာနရဲတပ်ဖွဲ့ကျန်းမာရေးဌာနဌာနဆိုင်ရာတွေနဲ့ဒေသခံလူမှုအဖွဲ့အစည်းတွေပါဝင်တဲ့အဖွဲ့အစုံကအလဲကျတာဝန်ခွဲဝေပြီးစစ်ဆေးမှုတွေပြုလုပ်နေပါတယ်။ကိုဗစ်ကူးစက်မှုအများဆုံးဖြစ်တဲ့ရခိုင်ပြည်နယ်ဘက်ကပြန်လာသူတွေကွာရန်တင်း21ရက်ဝင်ရမယ်လို့ဆိုပါတယ်။စက်တင်ဘာ1ရက်အစိုးရကျန်းမာရေးဌာနထုတ်ပြန်ချက်အရလက်ရှိပြည်ထောင်စုတဝန်းလုံးကိုဗစ်ရောဂါကူးစက်ခံရသူ919ဦးအနက်မွန်ပြည်နယ်မှာ16ဦးကူးစက်ခံနေရပါတယ်
။ကရင်ပြည်နယ်ဘက်မှာတော့ခြုံခိုတိုက်ခိုက်မှုထောင်ပိုင်းပေါက်ကွဲတိုက်ခိုက်မှုတွေကြောင့်တမ်တော်တာ9ဦးသေဆုံးသွားပါတယ်။ဩဂုတ်လ30ရက်နေ့ကမြောက်ပြည်ကော့ကရိတ်လမ်းဟောင်းမှာတပ်သားနှုတ်ဦးပြစ်တက်ခံခဲ့ရပါတယ်။သေဆုံးသွားတဲ့တမ်တော်တာ9ဦးရဲ့အလောင်းကိုသွားတည်တဲ့တပ်စုကလည်းထောင်ပိုင်းထပ်မံတိုက်ခိုက်ပေါက်ကွဲလို့စစ်သား3ဦးထပ်မံသေဆုံးသွားပါတယ်။9ဦးသေ9ဦးတန်ရရခဲ့တဲ့အရာရှိစစ်တီတွေကတော့မြောက်ပြည်မြို့တင်ကန်းညင်အောင်ခြေဆိုင်ချင်းမြန်တက်ရင်အမှတ်313ညနဲ့အမှတ်ခွန်ဆက်တွယ်ရေးတပ်ကဖြစ်ပြီးတော့တေဆုံသွားတဲ့ထဲမှာပူကြီးအဆင့်အပါဝင်ကော့ကရိတ်မြို့နယ်ကတူရဲအုပ်အဆင့်ရှိတူလည်းတူပါဝင်ပါတယ်
။ရှမ်းပြည်တောင်ပိုင်းလွယ်လင်ခရိုင်လဲချမြို့နယ်အတွင်းမှာတော့တနိုင်တပိုင်းမွေးမြူရေးဝတ်တွေဝက်ပိုးနာကြလို့ခြံလုံးပေါက်တေကျနေကြပါတယ်။ဩဂတ်လလယ်ပိုင်းကစပြီးကနေ့အထိဝက်ကောင်ရီထောင်ကနန်းအထိတေလို့ဝိုင်းရီအခက်ခဲကိုဗစ် -19 ကပ်ရောဂါကူးစက်ကာလအလွတ်လပ်မဲ့အခက်ခဲတွေကြားလူထုအလူလိန်ခံနေရတယ်လို့လဲချားမြို့မြို့မရက်ကွက်အုပ်ချုပ်ရေးမှူးဦးအောင်လာကပြောပါတယ်။လဲချားမြို့ပေါ်မှာဆန်ဆက်30ကျော်ရှိပြီးဆန်ဆက်တိုင်းမှာဝက်မွေးမြူကြပါတယ်။လဲချားမြို့ပေါ်မှာဝက်အများဆုံးမွေးမြူတဲ့ရက်ကွက်ကတော့ဟိုဖိုင်ရက်ကွက်ဝမ်ဖွဲရက်ကွက်တို့ဖြစ်တယ်လို့သိရပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။မြန်မာတပ်မတော်နဲ့ရခိုင်တပ်တော် AA တပ်ဖွဲ့အကြားစစ်ရေးပဋိပက္ခဖြစ်ပွားနေတဲ့ချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်မှာကိုဝင်တဲ့အမျိုးသမီးတွေကိုဝင်ပြစ်ကြမှုများလာတယ်လို့သိရပါတယ်။ဘာကြောင့်ကိုဝင်ပြစ်ကြမှုတွေများလာတာလဲ။စီပတိပခနဲ့ကိုဝင်ပြက်ကြမှုကဘလို့မျိုးသက်ဆိုင်မှုတွေရှိနေပါသလဲအကြောင်းဆုံးကိုတော့ကိုရောဘက်ကစုစည်းထားပြီးကိုဆိုင်မင်းကတင်ပြပေးထားပါတယ်
မြန်မာတပ်မတော်နဲ့ရခိုင်တပ်တော် AA တို့တိုက်ပွဲမကြာခဏဖြစ်ခဲ့တဲ့ချင်းပြည်နယ်ပလဲဝမြို့နယ်မှာဒီခုနှစ်လအတွင်းကိုဝင်တဲ့အမျိုးသမီး54ဦးကိုဝင်ပြက်ကျမှုဖြစ်ပွားခဲ့တယ်လို့ဆိုပါတယ်တိုက်ပွဲဖြစ်ပွားတဲ့ဒေသတွင်နေထိုင်တဲ့အမျိုးသမီးတွေကိုဝင်ပြက်ကျမှုပုံများတယ်လို့ချင်းစစ်ပေးဆောင်ပြည်သူများအရေးပေါ်ကူညီရေးနဲ့ပြန်လည်ထူထောင်ရေးကော်မတီကပြောရေးဆိုခွင့်ရှိသူမိုင်နန်းဝေကပြောပါတယ်
ဟိုဒီအဖို့ရှိခဲ့တယ်အဲ့တော့မများပဲနဲ့ပထမမြို့ပေါ်နဲ့ပေါ့နော်ဒီစစ်ဘေးကိုလုံးဝအကြီးတေခံစားရတဲ့ဒီနေ့ဒေတာတွေမှာပို့ပြီးတော့ဖြစ်တာ
အခုလိုကိုဝင်ပြက်ကြမှုတွေဟာစီရေးပဋိပက္ခဆက်နွယ်မှုရှိတယ်လို့ပရဝမြို့နယ်ဂျာမားရေးနဲ့ကုတရေးဦးစီးဌာနမှဒေါက်တာဆိုးတက်ဝင်းကပြောပါတယ
်ဆေးဆောင်အလုပ်ကိုငင်းနေတဲ့ကြေးဆော့ဟိုသားနေတော့သွားရတယ်လှုပ်ရှားသွားလာမှုများတဲ့အခါဒီအဲအမျိုးကြောင့်ရေးဆိုးရကြောင်တော့ဒီအဆောက်အအုံကြောင့်ရေးပြီးရခါကျတော့သွားလာနေရတဲ့အခါကျတော့အဟာရဒီကြောင့်လည်းအဟာရဖြစ်ပြောတာ
ကျမရင်းနဲ့ကုတရေးဌာနရဲ့စီရင်ရပြီးခဲ့တဲ့2019ခုနှစ်တုန်းကလည်းပလဲဝမြို့နယ်အတွင်းမှာကိုဝင်ပြက်ကျမှု139မှုရှိခဲ့တယ်လို့သိရပါတယ်COVID-19 ကပ်ရောဂါလက်တွဲတိုက်ဖျက်ဖို့လူထုငြိမ်းငြိမ်းချမ်းချမ်းနေထိုင်လုပ်ကိုင်စားတောက်နိုင်ဖို့စစ်ပွဲတွေအများဆုံးရပ်တန့်ပေးပါလို့မိုင်နန်းဝေကတောင်းဆိုပါတယ်
ကျွန်တော်တို့ကတော့အများဆုံးကက်တန်းစိတ်ဖြစ်နေအများဆုံးငိမ့်ချမ်းစိတ်ဖြစ်နေပေါ့နော်ကိုယ်ဖြစ်မနေတိုက်ရမယ်ဆိုရင်တော့မှကျွန်တော်တို့ကလူတွေနဲ့ဝေးတဲ့လူစုနဲ့ဝေးတဲ့ပြည်သူနဲ့ဝေးတဲ့
ပေါ်ဒီမှာတောက်ပြီးတော့တိုက်ကြတာမျိုးอ่ะပုံပြီးတော့အဆင်ပြေတယ်ပေါ့နော်ပုံပြီးတော့တင့်တော်တယ်ပေါ့နော်2020ခုနှစ်ဇန်နဝါရီလတရက်နေ့ကနေဇူလိုင်လအထိမြန်မာတပ်မတော်နဲ့ရခိုင်တပ်တော် AA တို့အကြားပလဲဝမြို့နယ်မှာတိုက်ပွဲပေါင်း10ကြိမ်ဖြစ်ပွားခဲ့ပြီးတော့စစ်ဆောင်သူဦးရေကလည်း1000နီးပါးရှိတယ်လို့ Permanent News International BNI ကထုတ်ပြန်ထားပါတယ
်ဇူလိုင်လတိုင်းပိုင်းကစပြီးဒီစက်တင်ဘာလလယ်လောက်အထိ
ကချင်ပြည်နယ်မြစ်ကျနာမြို့နယ်အတွင်းမှာနနက်တီရောင်းတဲ့ရာသီပါဒီနှစ်မှာတော့နနက်တီရောင်းမရပဲတောင်သူတွေအခက်အခဲရင်ဆိုင်နေကြရပါတယ်။ဘာကြောင့်အခုလိုမျိုးနနက်တီဈေးကွက်ပြည့်ရတာလဲ။အမီကစူးစီးထားပြီးတော့နမ်ဟောင်ကတင်ဆက်ပေးသွားပါမယ်ရှင်
။ကချင်ပြည်နယ်မြစ်ကျနာရှိနာနတ်တီဈေးကွက်အရင်နှစ်ကထက်အဆမတန်ကျဆင်းတယ်လို့နာနတ်တီကုံတွေတွေနဲ့နာနတ်ဆိုင်တောင်သူတွေကပြောပါရယ်။မနစ်ကနာနတ်တီတလုံးကျ900ခန့်ကနေ1200ခန့်အထိဈေးရောင်းရပြီးအခုနှစ်မှာတော့ကျ400ပေးမဲ့သူတောင်မရှိဘူးလို့မြစ်ကျနာမြို့နာနတ်တီဈေးတန်းကနာနတ်တီအယောင်းဝယ်လုပ်နေတဲ့ကုံတွေတော်ခင်ဝင်းကပြောပါရယ
်။ဈေးကျတယ်ဒီနှစ်ကတော့ယောဂါကြောင့်လည်းဟုတ်ရင်ဟုတ်မှာပေါ့။ယောဂါကြောင့်ဖြစ်မလားပါလားမသိလေအဝယ်တိတ်မလိုက်ဘူးဒီကလူပဲလှုပ်ရှားကြတယ်ဆိုတော့ဒါလောက်ဈေးမရဘူးအရင်နှစ်တည်းကတော့အဲ့လိုဝယ်ကြတာတုပ်ပြည်ပါတွေပို့ပါညာဆိုတော့ဈေးပို့ကောင်းတာပေါ့အခုကအဲ့လိုတွေမရှိဘူးဒီမြို့တွင်းတန်လန်းရိုးတစ်ချောင်းအဲ့လိုပဲဆိုတော့ဈေးကောင်းတိတ်မရ
အရင်နှစ်တွေကမြစ်ကျေးနားဒေသထွက်နာနတ်သီးတွေကိုကချင်ပြည်နယ်စကိုင်းတိုင်းမန္တလေးတိုင်းဒေသဘက်ကဝယ်ယူတာတင်မကပဲတရုတ်နိုင်ငံဘက်ကပါအယောင်းဝယ်ဖြစ်ခဲ့တာကြောင့်နှစ်တိုင်းနာနတ်သီးတွေဈေးကောင်းရခဲ့တယ်လို့ဆိုပါတယ်အခုလိုဖြစ်ပွားလာတာဟာ2019ခုနှစ်နှစ်ကုန်ပိုင်းကစတင်လာတဲ့ COVID-19 ကပ်ရောဂါကြောင့်ဖြစ်တယ်လို့နာနတ်တီးဆိုင်တောင်တို့လည်းဖြစ်နာနတ်တီးကုံတွေလည်းဖြစ်တဲ့ဒေါအားဆာမီကပြောပါတယ
်ဈေးအများကြီးကွာတော့ပေါ့ဘိုင်းရင်ဆန်ရှင်နေနဲ့လည်းနေနာတယ်ရောင်းတဲ့သူဆက်လည်းနေနာတယ်လေဘိုင်းရဲ့ပုံနဲ့ဆိုရင်အကြီးကွာတော့ပေါ့ဟာဝဲသူနေတော့လေဝဲသူနေတော့ဆိုတော့လမ်းဘက်ဖက်တရီးတွေတိတ်မကောင်းဘူးဆိုတော့အမကလက်ဆောင်ပေးတဲ့သူတွေပါလေပုံများတယ်လေသွားလှုပ်လာလို့ပြုလို့မရတော့ဒီရဲ့နနက်ပြည်စီကကြတော့တဲ့ပုံဖြစ်နေဖြစ်နိုင်တာအဲ့ဒါမှမဟုတ်ဘူးဘိုင်းရဲ့ပုံကြောင့်မလို့ပုံအများဆုံးအဖြစ်အဲ့လိုပြောမှာပေါ့
COVID-19 ကပ်ရောဂါကာလကြောင့်နာနတ်တီးရောင်းမရဈေးကျဈေးကွက်ပြတ်နေလို့နာနတ်ခြံပြုတ်ပြင်ထိမ့်သိမ်းဖို့ခြံပေါင်းရှင်းဖို့မျိုးစာထည့်ဖို့အလုပ်သမားငားဖို့အခက်ခဲကြုံနေရတဲ့အပြင်မိသားစုဝိုင်းရေးထမင်းနှံမှန်ဖို့လည်းခက်ခဲနေကြတယ်လို့မြစ်ကြီးနားမြို့ကနာနတ်ခြံတောင်သူတွေကပြောဆိုနေကြပါတယ်ရှင
်အခုဆက်ပြီးတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်မှာ COVID-19 ကပ်ရောဂါရာဂဏအထိကူးစက်ပြန့်နှံ့လာနေချိန်တိုက်ပွဲတွေကလည်းပြင်းထန်လာလို့စစ်ဘေးရှောင်တွေကလည်းတင်းကနန်းအထိရှိလာနေပါတယ်။ကြားပြည်နယ်ပြည်နယ်လွတ်တော်ရုံးမှာပြည်နယ်ဝန်ကြီးချုပ်ကိုတာဝန်ကရပ်နားလိုက်ဖို့တပ်မတော်ရာကိုယ်စားလှယ်အပါအဝင်လွတ်တော်ကိုယ်စားလှယ်3ပုံ2ပုံကျော်ကထောက်ခံမဲ့ပေးပြီးအတီးပြုတ်လိုက်ပါတယ
်။ရှင်လေးခုနားဆင်နေကြတာကတော့ကျမတို့ FIBA Wine Lot သားတွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအမီပါ။
UN မှာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မီကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ညာ
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်တူရကီနိုင်ငံနဲ့အမေရိကန်ပြည်ထောင်စုဟာမြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ NATO မဟာမိတ်နိုင်ငံတွေအဖြစ်ယက်တည်ခဲ့ကြတာနှစ်80နီးပါးရှိပါပြီဒေတာရင်းလုံကြုံရင်းနဲ့ငြိမ်ဝှက်ပြပြရေးစီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့လူအခွင့်အရေးတိုးတက်မှုစတဲ့နယ်ပယ်တွေကိုအာရုံစိုက်ပြီးနှစ်ဖက်တူညီတဲ့အကျိုးစီးပွားနဲ့အပြန်အလှန်လေးစားမှုတွေကိုအခြေခံပြီးမိဖက်အဖြစ်ယက်တည်ခဲ့ကြတာဖြစ်ပါတယ်။အကြမ်းဖက်ဝါဒတိုက်ဖျက်ရေးမှာလည်းအမေရိကန်ကတူရကီနိုင်ငံနဲ့အတူစီးလုံးညီညွတ်စွာယက်တည်ပါတယ်။အကြမ်းဖက်မှုတံပြန်တိုက်ခတ်ရေးပူးပေါင်းဆောင်ရွက်မှုဟာမိဖက်အဖြစ်ယက်တည်ရေးအတွက်မဟာဗျူဟာရဲ့အဓိကကျတဲ့အချက်ဖြစ်ပါတယ်။ကျွန်တော်တို့ရဲ့မိဖက်နိုင်ငံတွေဟာအကြမ်းဖက်မှုတိုက်ဖျက်ရာမှာစီးလုံးညီမြတ်ကြပါတယ်။ဒါကြောင့်တူရကီသမ္မတရီဆက်အာဒိုဂန်ကဟာမတ်စ်ကောင်းဆောင်နှစ်ဦးကိုဩဂုတ်လ22ရက်နေ့အစ္စတန်ဘူးမြို့မှာအင်ရှင်အဖြစ်လက်ခံတွေ့ဆုံခဲ့တဲ့အပေါ်အမေရိကန်ကအခိုင်အမာကန့်ကွက်တယ်လို့မကြခင်ကထုတ်ဖော်ပြောဆိုခဲ့တာပါ။အမေရိကန်နဲ့ EU ဥရောပသမဂ္ဂတို့ကဟာမတ်စ်ကိုအကြမ်းဖက်အဖွဲ့အစည်းအဖြစ်သတ်မှတ်ထားကြောင်းသမ္မတအာဒိုဂန်လက်ခံတွေ့ဆုံတဲ့ဟာမတ်စ်တာဝန်ရှိသူတွေဟာကမ္ဘာအကြမ်းဖက်သမားတွေအဖြစ် အထူးသတ်မှတ်ထားတာဖြစ်ပါတယ်လို့အမေရိကန်နိုင်ငံဂျာယီဌာနပြောရေးဆိုခွင့်ရှိသူ Morgan Ortega's ထုတ်ပြန်ထားတဲ့ကြေညာချက်မှာဖော်ပြထားပါတယ်။ Hamas က Israel နိုင်ငံကိုဖျက်ဆီးပစ်ဖို့နဲ့ Jordan မြစ်ကနေမြေထဲပင်လယ်အထိ Islamic နိုင်ငံထူထောင်ဖို့ရည်စူးနေတာဖြစ်ပါတယ်။သူ့ရဲ့ပြစ်မှတ်တွေကမကြာခဏဆိုသလိုအရက်သားတွေဖြစ်ပြီးသူ့ရဲ့လက်နက်တွေထဲမှာ Missile ဒုံးလက်နက်တွေအသေးခံဘုံးခွဲတာတွေဓာတ်တွေနဲ့အကြမ်းဖက်ဖို့အသုံးပြုတဲ့လှိုင်းကောင်းတွေဖြစ်ပါတယ်။ Hamas ရဲ့အကြီးအကဲနိုင်ငံရေးခေါင်းဆောင်တဦးဖြစ်တဲ့ Ismail Haniyeh ဟာသမရအာဒိုဂန်အစ္စတန်ဘူးမြို့မှာလက်ခံတွေ့ဆုံခဲ့တဲ့သူတွေထဲကတယောက်ဖြစ်ပါတယ်။ဟန်နီယာကို2018ခုနှစ်ကကမ္ဘာအကြမ်းဖက်သမားများစီးရင်ထဲမှာအထူးသတ်မှတ်ထည့်သွင်းခဲ့ပါတယ်။ဟန်နီယာဟာအရှိအလယ်ပိုင်းဒေသတည်ငြိမ်ရေးကိုထိပါချိမ့်ချောက်တာ၊ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအရေးမပါအောင်လုပ်တာတွေနဲ့အမေရိကန်ရဲ့မဟာမိတ်တွေဖြစ်တဲ့အီဂျစ်နဲ့အစ္စရေးနိုင်ငံတို့ကိုတိုက်ခိုက်တာစတဲ့လုပ်ရက်တွေကိုကျူးလွန်ခဲ့တာကြောင့်အမေရိကန်နိုင်ငံဂျာယီဝန်ကြီးဌာနသူ့အဓိကအကြမ်းဖက်ခေါင်းဆောင်လို့သတ်မှတ်ထားတာပါ။သမရအာဒိုဂန်လက်ခံတွေ့ဆုံခဲ့တဲ့ဒုတိယမြောက်လူကတော့ဟမတ်စ်ရဲ့ဒုတိယအကြီးအကဲဖြစ်တဲ့ဆာလီအယ်အာရူရီဖြစ်ပါတယ်။အယ်အာရူရီကလေရင်ပြန်ပေးဆွဲတာ၊လူပြန်ပေးဆွဲတာစတဲ့အကြမ်းဖက်တိုက်ခိုက်မှုအတော်များများနဲ့ဆက်နွယ်သူတူဦးလည်းဖြစ်ပါတယ်။2014ခုနှစ်တုန်းကအနောက်ဖက်ကမ်းခြေဒေသအစ္စရေးစေကျော်သက်သုံးကိုပြန်ပေးဆွဲပြီးတပ်ဖြတ်ခဲ့မှုအပေါ်သူရဲကောင်းစစ်စင်ရေးလို့အယ်အာရူရီချီးမွမ်းပြီးဒီအကြမ်းဖက်လက်ဟာဟာမတ်စ်ကတိုက်ခိုက်ခဲ့တာလို့ကြေညာခဲ့သူလည်းဖြစ်ပါတယ်။အမေရိကန်ရဲ့တရားမျှတရေးစုချီးမြှင့်တဲ့အစီအစဉ်ဟာသူ့ကိုဖမ်းဆီးဖို့အတွက်စုငွေဒေါ်လာ5သန်းချီးမြှင့်မယ်လို့ကန့်ကန့်ထားတာဖြစ်ပါတယ်။အမေရိကန်နိုင်ငံဂျာယီဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူ Morgan Ortega ကတူရကီနိုင်ငံမှာဩဂုတ်လတွေ့ဆုံပွဲဟာသမရအာဒိုဂန်နဲ့ဟာမတ်စ်ခေါင်းဆောင်ပိုင်းတို့ရဲ့ဒုတိယအကြိမ်မြောက်ဖြစ်တယ်လို့ပြောပါတယ်။သမရအာဒိုဂန်ကဒီအကြမ်းဖက်အဖွဲ့အစည်းတွေနဲ့ဆက်လက်တွေ့ဆုံနေတဲ့အတွက်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့တူရကီကိုအထူးကြံအောင်ပြစ်ပယ်ထားဖို့သာထိုက်တန်ကြောင်းပါလက်စတိုင်းနေရဲ့အကျိုးစီးပွားကိုနစ်နာအောင်လုပ်နေတဲ့အပြင်ကမ္ဘာတဝန်းကဂါဇာဒေသအကြမ်းဖက်တိုက်ခိုက်တာတွေကိုကာကွယ်ဖို့ကြိုးစားနေတာကိုကပြက်ရပြက်လုပ်နေတယ်လို့ပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့တူရကီအစိုးရနဲ့ဟာမတ်စ်တို့ရဲ့ဆက်ဆံရေးကိုအလွန်အမင်းစိုးရိမ်မကင်းဖြစ်ရတာကိုဆက်လက်ထောက်ပြနေမှာဖြစ်တယ်လို့အမေရိကန်နိုင်ငံဂျာယီဝန်ကြီးဌာနပြောခွင့်ရသူကပြောဆိုလိုက်ကြောင်းပါခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ။မှတ်ချက်ပေးလို့ရင် Editorials DOE Washington DC 23230 USA ကိုစာရေးနိုင်ကြပါတယ်။ www.voanews.com ညစာ EDITORIALS ကို email နဲ့ပို့နိုင်လို့23269131043ကိုတက်ချက်လေးပို့နိုင်ကြပါတယ်ရှင်။
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ။အမေရိကန်ပြည်ထောင်စုမှာသမရရွေးကောက်ပွဲမကျင်းပခင်နှစ်ရက်လို့နိုဝင်ဘာ၁ရက်နေ့မှာ COVID-19 ကာကွယ်ဆေးဖြန့်ဖြူးပေးရတဲ့အသင့်ပြင်ထားကြဖို့ပြည်내50စလုံးနဲ့မြို့ကြီးအတော်များများကကျန်းမာရေးတာဝန်ခံတွေကိုအကြောင်းကြားထားတယ်လို့အမေရိကန်ကူးစက်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ဆိုင်ရာဗဟိုဌာန CDC ကအတည်ပြုပြောဆိုပါတယ်။ CDC ကဒီဆေးကိုကျန်းမာရေးစောင့်ရှောက်မှုဆိုင်ရာကြံ့ကျင်သူတွေနာတာရှိဆေးရုံတွေကဝန်ထမ်းတွေမလုံမဖြစ်လှုပ်ဆောင်ရမယ့်အလုပ်တွေမှာအလုပ်လုပ်ရသူတွေအပြင်လုံခြုံရေးဝန်ထမ်းတွေအတွက်ကနဦးဦးစားပေးဖြစ်သတ်မှတ်ထားပါတယ်။အသက်65နှစ်နဲ့အထက်အမေရိကန်နိုင်ငံသားတွေလူမျိုးနဲ့အသားရောင်ကွဲပြားတဲ့လူနည်းစုဝင်တွေဌာနေတိုင်းရင်းသားတွေနဲ့အချင်းချခံရသူတွေအတွက်လည်းဦးစားပေးအဆင့်သတ်မှတ်ထားတာပါ။နိုဝင်ဘာအမေရိကန်သမ္မတရွေးကောက်ပွဲမကျင်းပခင်သတင်းတပတ်လိုမှာနိုင်ငံရေးကြော်ငြာအသစ်တွေကိုလက်မခံတော့ဘူးလို့ Facebook ကုမ္ပဏီကကြေညာနေမှာပြောပါတယ်။ Facebook ကလွတ်လပ်စွာပြောဆိုမှုအတွက်ခွင့်ပြုထားတာကိုအဖွင့်ကောင်းယူပြီးဆန္ဒမဲပေးမှုကိုချောင်းဝင်နှောက်ယှက်မှာစိုးရိမ်နေတဲ့အတွက်အခုလိုလှုံ့ဆော်တာဖြစ်ကြောင်းလည်းပြောပါတယ်။ဒါအပြင်ရွေးကောက်ပွဲမဲရလတင်ဝင်မဖြစ်ခင်မှာအနိုင်ရချောင်းချိန်ညားဖို့ကြိုးစားတဲ့သူတွေရဲ့ Facebook ပေါ်ရေးသားချက်တွေအတွက်ဘယ်ဝင်ရောက်ရှင်ပြန်သူဓမ္မမှုဘယ်မဲဆွဲဖွဲ့ကကြီးညာတာဖြစ်ကြောင်းထင်ရှားအောင်တစိုက်ကပ်ဖို့လုပ်မှာဖြစ်ပြီးဒီလိုလုပ်တာဟာမဲဆန္ဒရှင်တွေနစ်နာအောင်လုပ်တာကိုဖယ်ရှားဖို့ပုံမလုံးဆောင်နိုင်မှာဖြစ်ကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံမှာစက်တင်ဘာ3ရက်နေ့ညပိုင်းထုတ်ပြန်ချက်အရ COVID-19 ရောဂါကူးစက်သူနောက်ထပ်53ဦးထပ်ပြီးတွေ့ရတဲ့အတွက်အကူးစက်ခံသူ1111ယောက်ရှိသွားပါပြီ။ကူးစက်မှုတွေတွေ့နေရချိန်မှာပဲမြို့တော်ဖြစ်တဲ့နေပြည်တော်ကိုလာရောက်မဲ့သူတွေအားလုံးမဖြစ်မနေကွာရန်တိန်းဝင်ပြီးတိကျခွဲခြားစောင့်ကြည့်ဖို့နဲ့ရောဂါစမ်းသပ်စစ်ဆေးဖို့စီကံချက်တွေကိုနေပြည်တော်ကောင်စီကဗိုလ်တဖူးနေမှာချမှတ်လိုက်ပါတယ်။စက်တင်ဘာ9ရက်ကနေ17ရက်နေ့ထိဗီဒီယိုကနေတင်ဆက်ပြုလုပ်မဲ့ American Asian Cinema အရှေ့အာရှထိပ်သီးနေလာကန အာဆီယံဒေသဆိုင်ရာဖိုရမ်နဲ့မဲခေါင်အမေရိကန်မိတ်ဖက်နိုင်ငံများနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုပါဝင်တက်ရောက်မယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။တောက်တန်နေမနေခင်သတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်ရသက်ပါ။
This program has come to you from the Voice of America, Washington.